Welcome to the Voice of America in Burmese.
ချစ်စွာသောသတင်းရှင်များတားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဒီဇင်ဘာ31ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေ Flight Meter 3249 Flight Meter 190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00ကနေ8:00တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညဉ့်ညားရေးပါခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အစ္စရေးကိုအရေးပေါ်ဆစ်လက်နဲ့ပစ္စည်းတွေရောင်းချဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကအတည်ပြုလိုက်ပါတယ်စစ်ပွဲတွေကြားရှမ်းမြောက်ဒေသမှာတောင်းတင်နေတဲ့ VNN နိုင်ငံသား400နီးပါးကိုစနေနေ့မနက်ခင်းကနေရပ်ပြန်ပို့လိုက်ပါတယ်မကြခင်ကူးပြောင်းတော့မဲ့2024ခုနှစ်နှစ်သစ်ကိုကြိုးစို့ဖို့ကဘာတဟွန်းပြင်ဆင်နေကြပါပြီ
အခုလိုနောက်ဆုံးရသတင်းတွေအပြင်ထောက်ထားမဲ့မြန်မာ80ကျော်မလေးရှားမှဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေထဲမှာတော့လက်ငွေတွေထိုးခဲ့ရတဲ့နိုင်ငံအကျဉ်းသားမိသားစုတွေအကြောင်းဒုအတန်ဝိုင်းတော်သားတွေတင်ဆက်ထားချက်တခါဦးတမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတော့ရက်သားတွေကာကွယ်နိုင်မှုအရေးကြီးတဲ့နိုင်ငံကလူသားချင်းစာနာထောက်ထားမှုဥပဒေအကြောင်းဆွေးနွေးထားတဲ့2023နှစ်ကုန်အထူးအစီအစဉ်ကိုလည်းကြားဖို့ရှိတယ်လို့2023ခုနှစ်ထဲမှာအာရှတိုက်ရဲ့ထူးခြားနိုင်ငံရေးဖြစ်ရပ်တွေကိုနှစ်ကုန်အထူးစူးစီးတင်ပြထားတဲ့အာရှနိုင်ငံရေးအကြောင်းနဲ့လေယာစီးပွားသတင်းတွေအပြင်ဥရယာတီနဲ့အနာဂတ်ကမ္ဘာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထင်တန်းရောက်သတင်းတွေကိုမက်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
။ Israel ကိုအရေးပေါ်လက်နက်တွေထပ်ပြီးတော့ရောင်းချဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတောက်ကြားနေတော့ကအတည်ပြုလိုက်ပါတယ်။ဂါဇာမှာအစ္စရေးကဟာမက်စ်ဖွဲ့ကိုခြေမုံနဲ့ထိုးစစ်တွေအပြင်းအထန်ဆက်လုပ်နေပြီးဒါကနိုင်ငံတကာတိုင်းဝိုင်းကလည်းဝေဖန်နေချိန်မှာအခုလိုအတည်ပြုလိုက်တာလည်းဖြစ်ပါတယ်။တလအတွင်းမှာဒုတိယအကြိမ်ဒီအရေးပေါ်စစ်လက်နက်ပစ္စည်းတွေရောင်းချဖို့အတည်ပြုလိုက်တာပါ။နိုင်ငံခြားစစ်တပ်တခုကိုစစ်လက်နက်ပစ္စည်းတွေရောင်းချဖို့ဆိုရင်ကွန်ဂရက်စ်လွှတ်တော်မှာပြန်လည်သုံးသပ်ရတဲ့လုပ်ငန်းစဉ်ရှိပေမဲ့လို့လည်းဒါကိုကျော်ပြီးဒေါ်လာ148တန်းခွဲဖို့လက်နက်တွေကိုအစ္စရေးကိုအရေးပေါ်ရောင်းချပေးဖို့ဝန်ကြီးဘလင်ကန်ကအတည်ပြုလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဌာနကတောက်ကြားနေကထုတ်ပြန်ပါတယ်။အစ္စရေးကိုရောင်းချသွားမဲ့စစ်ပစ္စည်းတွေထဲမှာတော့155မမအမြောက်ကြီးစံတွေလောက်ရမှာသုံးတဲ့စက်ပစ္စည်းတွေလည်းပါဝင်ပါတယ်။အစ္စရေးရဲ့ကာကွယ်ရေးဆိုင်ရာအရေးပေါ်လူအချက်ကြောင့်အခုလိုချက်ချင်းရောင်းချပေးနိုင်အောင်သူ့အနေနဲ့လွှဲအပ်လုပ်ပိုင်ခွင့်အာဏာကိုသုံးပြီးအတည်ပြုလိုက်တာကိုဝန်ကြီးဘလင်ကန်ကကွန်ဂရက်စ်လွှတ်တော်ကိုလည်းအတည်ပြုခဲ့ပြီးဖြစ်တဲ့အကြောင်းနိုင်ငံခြားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရယ်ဒီတော်တွင်အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုမြေပြင်ကရောဝင်ကပါအရှိန်မြင့်တိုက်ခိုက်နေတာပါဂါဇာမှာအစ္စရေးရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်24နာရီအတွင်းလူ165ယောက်သေဆုံးပြီး250ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးအရာရှိတွေကစနေနေ့ကပြောဆိုပါရယ်ရှင်ကိုဘိုင်အုတ်ချုပ်ခွင့်ရထိုင်ဝမ်မှာဇန်နဝါရီလ23ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဝင်ပြိုင်ကျမဲ့သမ္မတလောင်းတွေကတော့တရုတ်အစိုးရနဲ့ငြင်းငြင်းနဲ့ဆက်ဆံရေးတိစောက်လို့တဲ့ဆန္ဒရှိနေတာကိုထုတ်ဖော်ပြောလာကြပါတယ်တရုတ်ကထိုင်ဝမ်ကိုသူပိုင်နယ်မြေအဖြစ်ကျင်ညာပြီးစော်ကားနှောက်ရှက်တာတွေတွုံးမြင့်လှုပ်လာနေချိန်မှာထိုင်ဝမ်အနေနဲ့စစ်ရေးနဲ့ငြိမ်းချမ်းရေးနှစ်ခုတည်းကတခုရွေးရမယ့်အခြေအနေစိုက်နေတာပါ။လာမယ့်ရွေးကောက်ပွဲအတွက်အလားအလာအကောင်းဆုံးရှေ့ဆုံးကနေရာယူထားတဲ့လက်ရှိအာဏာရဒီမိုကရက်တစ်ပြည်သူ့ပါတီ DPP ရဲ့ဒုဥက္ကဋ္ဌဝီလျံလိုင်းကသူ့အနေနဲ့တရုတ်ဆိုရနဲ့ဆက်သွယ်စကားပြောဆိုဖို့လမ်းဖွင့်ထားတဲ့အကြောင်းစနေနေ့ကရုပ်သံကနေထုတ်လွှင့်တဲ့စကားဝိုင်းတစ်ခုမှပြောဆိုသွားပါတယ်။ဒါမဲ့တရုတ်ဆူရကတော့ဝီလျံလိုင်းပဲဖြစ်ဖြစ်လက်ရှိသမ္မတဂျိုင်ဝမ်ပဲဖြစ်ဖြစ်စကားပြောဖို့ညှင်းပယ်ထားပါတယ်တရုတ်ဆူရအနေနဲ့ကတရုတ်ကိုလိုလားတဲ့အမျိုးသားရေးဒါမှမဟုတ်ကွမင်တန်ပါတီကကိုစလေလောင်းကိုသာထောက်ခံလိုတာဖြစ်ပါတယ်ဝီလျံလိုင်းနဲ့ဂျိုင်ဝမ်တို့ကိုတော့ခွဲထွက်ရေးလိုလားသူတွေအဖြစ်ဝေဖန်ပြီးတရုတ်ကထိုင်ဝမ်ကိုတိုက်ခိုက်လာအောင်လှုံ့ဆော်ဖို့ကြိုးစားနေသူတွေလို့စွပ်စွဲထားတာပါဝီလျံလိုင်းကတော့သူသမ္မတဖြစ်လာရင်ထိုင်ဝမ်ရဲ့ကာကွယ်ရေးနဲ့စီးပွားရေးပုံမခိုင်မာအားကောင်းအောင်ဆောင်ရွက်သွားမယ်အကြောင်းကတိပြုပြောဆိုထားပါတယ်ရှင
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505ရူအနီကထုတ်လွှင့်ပြနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့တင်ပြပေးပါမယ်။ စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာလက်နက်ကန်ပိပခါရီစာပိတ်မိနေတဲ့ဗီယက်နမ်နိုင်ငံသား400နီးပါးကိုစနေနေ့မနက်ခင်းကနေရက်ပြန်ပို့ခဲ့တဲ့အကြောင်းဗီယက်နမ်သတင်းတွေမှာဖော်ပြကြပါရယ်။ရှမ်းမြောက်ဒေသမှာညီနောင်မဟာမိတ်၃ဘွဲ့ရဲ့10/29စစ်စင်ရေးစတင်ချိန်ကစလို့တိုက်ပွဲတွေဇက်တိုက်ပြင်းထန်လာနေတာကြောင့်အဲ့ဒီဒေသမှာရှိနေကြတဲ့ဗီယက်နမ်နိုင်ငံသားတွေဘေးလွတ်ရာကိုထွက်ခွာကြဖို့ဗီယက်နမ်တပ်ရုံးကသတိပေးချက်ထုတ်ပြန်ခဲ့တယ်လို့ပဲဒီဗီယက်နမ်နိုင်ငံသားရေးဌာနနဲ့ဒေသတွင်းဗီယက်နမ်ကိုယ်စားလှယ်ရုံးတွေနောက်ဗီယက်နမ်ကျွမ်းကျင်အေဂျင်စီတွေပါပါဝင်ပူးပေါင်းပြီးတော့ပိတ်မိနေတဲ့သူတွေနေရက်ပြန်နိုင်အောင်စီစဉ်ခဲ့ကြတာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာတောင်းတင်းနေတဲ့ဗီယက်နမ်နိုင်ငံသားတွေကိုကယ်ထုတ်တာဟာဒါပထမအကြိမ်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်ကနေ6ရက်အထွန်းမှာလည်းအခုလိုနေရက်ပြန်ပို့တဲ့ဗီယက်နမ်နိုင်ငံသားတွေယာနဲ့ချီရှိခဲ့ပြီးတော့အခုဆိုရင်တော့စုစုပေါင်း1400နီးပါးပြန်ပို့ခဲ့ပြီးဖြစ်ပါတယ်။ဒီလိုပြန်ပို့နိုင်ဖို့အတွက်ကိုကုန်ကြတဲ့စိတ်အားလုံးကိုဗီယက်နမ်အစိုးရကစိုက်ထုတ်ပေးတဲ့အပြင်အလားတူပိတ်မိနေတဲ့နေပေါ်နိုင်ငံသားတချို့ကိုကယ်ထုတ်ရမှာလဲကူညီပေးခဲ့တယ်လို့ဗီယက်နမ်သတင်းတွေကစနေနေ့ကဖော်ပြကြပါတယ်။နိုင်ငံရက်ချားမှာပညာအရေးချင်းကောင်းကောင်းရှိစေရမလို့ပဲလွယ်လွယ်ကူကူလစာကောင်းကောင်းရမယ်ဆိုတဲ့ဖျားယောင်းပြောဆိုမှုတွေနဲ့အလုတ်လိမ့်လဲခိုင်းစေတာတွေမခံရအောင်တတိထားကြဖို့လည်းဗီယက်နမ်အစိုးရကသူ့နိုင်ငံသားတွေကိုထပ်မံတတိပေးထားပါတယ်ရှင်။မကြခင်ကူးပြောင်းတော့ကမဲ့နှစ်သက်ကိုကြိုဆိုဖို့ကမ္ဘာတဝမ်းမှာတော့ပြင်ဆင်နေကြပါပြီ။ဗြိတိန်နိုင်ငံမှာတော့ဒီနိုင်ငံရဲ့အကြီးဆုံးမီးရှို့မီးပန်းပြပွဲကြီးကိုကျင်းပပြီး2024နှစ်သက်ကိုကြိုဆိုဖို့ပြင်နေကြပါတယ်။မီးရှို့မီးပန်း 12,000 နီးပါးပစ်ပေါက်မှာဖြစ်ပြီးတော့12မိနစ်လောက်ကြာမဲ့ဒီမီးရှို့မီးပန်းလွတ်ပွဲအတွက်ရက်တွေနဲ့ချီပြီးတော့အချိန်ယူပြင်ဆင်နေကြတဲ့အကြောင်းကိုစီစဉ်သူတွေကပြောဆိုပါတယ်။အမေရိကန်ပြည်အောင်စုနယူးယောက်မြို့လယ်ကအထင်ကြီးရ Times Square ရှင်ပြင်မှာတော့ဒီနှစ်နှစ်သက်ကူအကြိုညမှာစုဝေးလာရောက်ကြမဲ့ဒီလူတွေတသက်လောက်ရှိမယ်လို့ခန့်မှန်းထားပြီးတော့လူတွေဒီလိုမျိုးစုဝေးလာကြတဲ့လူအုပ်ကြီးတဲ့ကိုရောင်းစုံဆက်ကူစားလေးတွေကျဲချဖို့ရောင်းစုံဆက်ကူပေါင်ချိန် 3,000 ကျော်ကိုပြင်ဆင်ထားပါတယ်။နှစ်စဉ် Times Square မှာဒီမီးရောင်စုံအလှဆင်ထားတဲ့ဘောလုံးကြီးတဖြည်းဖြည်းကျလာပြီးနှစ်ကူးချိန်ကိုဒီဝိုင်းဝင်းအော်ခစ်ပြီးတော့ရေတွက်ကျူဆူကြတဲ့အစင်လာကိုတော့1909ခုနှစ်ကတည်းကစတင်ခဲ့ကြတာဖြစ်ပြီးကမ္ဘာပေါ်မှာအကြီးဆုံးနှစ်သက်ကူကျူဆူပွဲတစ်ခုလည်းဖြစ်ပါတယ်။အလားတူနှစ်သက်ကိုကျူဆူဖို့ပြင်ဆင်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတော့အကြမ်းဖက်တိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေရှိနေတာကြောင့်စနေနေ့ကစပြီးတော့လုံခြုံရေးတွန်းမြစ်ချထားပါတယ်။ရဲဝန်ထမ်းအင်အား 9,000 ထိဖြန့်ကျက်ချထားပြီးနိုင်ငံတော်ဝန်လုံခြုံရေးတင်းကျပ်သွားမယ်လို့ပြည်တွင်းထောက်လှမ်းရေးအရာရှိချုပ်ဆလင်းဘတ်တန်ကတောက်ကြနေတုန်းကပြောပါတယ်။ရှောင်းဆယ်လီစင်လမ်းမကြီးပေါ်မှာကျင်းပမဲ့ဒီနှစ်နှစ်သစ်ကြိုဆိုပွဲကိုလူတသန်းခွဲလောက်တက်ရောက်နိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းပြည်သစ်ပြည်ထရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။
တနင်္လာနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးကကြီးညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambi.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွေးဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုလည်း VOA Bambi's Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာလည်းမှတ်ချက်ပြုနိုင်ပါတယ်ဗျာအခုကစလို့သတင်းပေးပို့ချက်နဲ့အပတ်စဉ်ခန်းနာတွေကိုဇက်တိုက်တက်ဆက်သွားပါမယ်ပထမဆုံးတော့မလေးရှားမှာအထားမဲ့မြန်မာ80ကျော်ဖမ်းခံရတဲ့သတင်းနဲ့စတင်ပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့အဗ်ဒူလာဟွန်ကွန်ဆလေးထက်တိုက်နဲ့အနီးပတ်ဝန်းကျင်ရပ်ကွက်တွေမှာမလေးရှားရဲတပ်ဖွဲ့နဲ့လူဝဲမှုကြီးကြပ်ရေးအဖွဲ့တွေကအထောက်ထားမဲ့နေထိုင်ကြတဲ့နိုင်ငံသားတွေကိုလိုက်လံရှာဖွေဖမ်းဆီးတာမှာဒီဇင်ဘာလ29ရက်နေ့ညကမြန်မာအပါဝင်လူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းအလားတူဖမ်းဆီးမှုတွေရှိခဲ့ပြီးဒီလာတဲ့မြန်မာတွေအများပြားဖမ်းဆီးခံရတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့အတွင်းက14ရက်ရှိတဲ့အပတ်မှန်တစ်ခုကိုအဓိကဝင်ရောက်စီးနင်းပြီးအော်ပရာစီစစ်ဆင်ရေးလုပ်ခဲ့တာပါဒီထဲမှာနိုင်ငံသားသားအများပြားနေထိုင်နေတဲ့အတွက်အဲ့ဒီနေရာကိုဝင်ရောက်စီးနင်းပြီးဖမ်းဆီးခဲ့ရမှာတော့မြန်မာ85ဦးဖမ်းဆီးခံရတယ်ဆိုပြီးကွာလာလမ်ပူမြို့မှာနေထိုင်နေတဲ့ဦးစိုးထက်သိန်းကပြောပါတယ်
မနေ့ကညကကျွန်တော်တို့ဒီကွာလာလမ်ပူမြို့ထဲမှာပေါ့နော်မြို့ထဲမှာကျွန်တော်တို့ဒီ operative ဆက်စင်ရေးတခုဒီ Malaysia Immigration နဲ့တို့ဌာနဆိုင်ရာပေါင်းတော်ကပြုလုပ်တာပေါ့မှာဆိုတော့ဒီလိုပြုလုပ်မယ်ဆိုတော့လည်းကျွန်တော်တို့ဒီတပတ်အစွန်းမှာသတင်းတွေတော့ကြိုရထားတယ်ကျွန်တော်မြန်မာအတိုင်းဝိုင်းမှာဟိုတတိပေးနေတဲ့တတိပေးတဲ့အတိုင်းဒါလေးရှိတယ်ပေါ့နော်အခုဒီတစ်ခါ operative ဆက်စင်ရေးကိုတော့ဟိုတော့ပေါ့နော်အရာရှိအင်အား85ဦးပေါ့နော်တော့အရာရှိရင်အားဆိုတာအထက်ကိုပြောလို့ဌာနမောင်းလုံးပေါ်တော့မှာရဲပါမယ်ဒီဟိုလာလေးလာပါမယ်ဟို immigration တွေပါမယ်ပေါ့နော်ဆိုတော့ ရှက်တန်လာဦးနဲ့ဝင်ရောက်သိင်းမှုဖြစ်ပါတယ်။ဒါဒီဝင်ရောက်သိင်းမှုမှာဒီလူတစ်ထောင်ကျော်တို့ဖမ်းဆီးချက်သေးတာပါ။လူတစ်ထောင်ကျော်ဖမ်းဆီးချက်သေးသေးတဲ့နေရာမှာအထောက်ထားမပြည့်စုံလို့ထိန်းသိမ်းခံလိုက်ရတဲ့လူ965ခုနှစ်ဦးပါပါတယ်။မြန်မာဥယျာဉ်ကတော့မှာ900ဦးထိန်းသိမ်းခံလိုက်ရပါတယ်။ခြားနိုင်ငံသားပေါင်းစုံနဲ့ဒါအဲ့ဒီနေရာကဘယ်လိုဆိုရင်နိုင်ငံသားတွေတူအရန်ထ
ပါတယ
်တော်တခြားနိုင်ငံသားတွေလည်းအများကြီးပါတယ်တော်အင်ဒိုနီးရှားနိုင်ငံသားက9တန်းနဲ့မှ2ဦးပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသား252ဦးပါတယ်နီပေါ်နိုင်ငံသား163ဦးပါပြီးတော့မှဖိလစ်ပိုင်နိုင်ငံသား4ဦးနဲ့အိန္ဒိယနိုင်ငံသား2ဦးပါတယ်အထင်းထင်းခံရတဲ့နေရာမှာ
မလေးရှားနိုင်ငံမှာဒီဇင်ဘာလ22ရက်နေ့ကလည်းကွာလာလမ်ပူမြို့ကိုတာရာယာနီးမှာလာဝကစစ်တပ်နဲ့ရဲဝင်တပ်အဖွဲ့ပေါင်းစုံဌာနဆိုင်ရာအင်အား1000လောက်အသုံးပြုပြီးနိုင်ငံသားအများစုအလုပ်လုပ်ကင်နေတဲ့နေရာတွေနိုင်ငံသားများသွားလာနေတဲ့ဈေးဆိုင်တွေဈေးကန်းတွေခရီးသွားအေဂျင်စီလုပ်ငန်းများရှိတဲ့နေရာတွေလမ်းသွားလမ်းလာတွေပါမကျန်အော်ပရာစီစစ်ဆင်ရေးနဲ့ဖမ်းဆီးခဲ့ပါတယ်အဲ့ဒီတုန်းကလည်းမြန်မာအပါအဝင်ဘင်္ဂလားဒေ့ရှ်နီပေါ်စတဲ့လူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်ရှင
်ထိုင်းနိုင်ငံကနေမိုက်အေးမှာသတင်းပေးပို့ခဲ့တာပါဗျာအခုတော့အပတ်စဉ်အစီအစဉ်နဲ့နှစ်ကုန်အထူးတင်ဆက်မှုတွေစတိုက်တင်ပြဖို့ပြင်ဆင်ထားပါတယ်ဗျပထမဆုံးတော့လက်ငွေပေးခဲ့ရတဲ့နိုင်ငံအကျဉ်းသားမိသားစုတွေအကြောင်းတင်ဆက်ထားတဲ့သတင်းဆောင်ပါတစ်ပုဒ်နဲ့ဆက်တင်ပါမယ်2021ဆက်လာသိမ့်ပြီးနောက်ပိုင်းဖမ်းဆီးခံရသူတွေပြန်လွတ်နိုးတဲ့ထောင်ဒဏ်ရက်ရှော့ပါပေးနိုးဆိုတဲ့မျှော်လင့်ချက်တွေနဲ့မိသားစုတွေကသက်ဆိုင်ရာတွေအာဏာပိုင်တွေကိုလက်ထိုးကြတဲ့အကြောင်းကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေပြောပြထားတာကိုတို့အတန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အဲ့ဒါမေးပြီးတော့ပြည့်တိုင်းဖြစ်လာတာဆိုတော့ပြည့်တိုင်းတော့စမ်းမဖြစ်မလာဘူးပေါ့နော
်ငါမပြေးလိုက်ရလို့ငါတာဦးပြည့်တိုင်းကြမယ်ဆိုရင်တော့ငါတသက်လုံးညင်နာမှာဆိုပြီးတော့အဲ့ဒါအမားတို့အဲ့နောက်ဆုံးတစ်ခုမှတော့တော်တော်စဉ်းစားပြီးမှပြေးတာ
ဆရာနာတဲမီကလေးကနေလက်ရှိအချိန်ထိနိုင်ငံရေးအကြောင်းပြချက်နဲ့ဖန်စီထင်းသိမ်းခံရသူ19000ကျော်ရှိနေပါတယ်နိုင်ငံရေးအကျဉ်းသားတွေအန်ဒီရဲ့ခင်ခင်းနဲ့မြန်မြန်ပြန်လွတ်လာအောင်တို့ရဲ့မိသားစုနဲ့တငယ်ချင်းတွေကတော့လုတ်ပေးနိုင်တာမှန်သမျှလိုက်လုတ်ပေးနေကြပါရဲ့အခုဆောင်းမမှာတော့မတက်တာလို့လက်ထိုးလိုက်ရပေမဲ့အလိန်ခံလိုက်ရသူတချို့ရဲ့စိတ်ဝင်စားဖွယ်အကြောင်းအရာတွေကိုကြားရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်ဆောင်းမကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတော့ကတင်ဆက်ချပါရစေလုံးကြုံရင်အခြေအနေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်အချင်းချင်းပဲအမှုတွေအချင်းချင်းပဲကိုလေးလိုပဲအမှုတွေအချင်းချင်းပဲအာသူကနေပြီးတော့ကိုဘောတော့၃နှစ်ကနေ၂နှစ်ပြောင်းလို့ရတယ်ဒိန်းလေးစေပြင်ရတယ်ဘေဘူးမူကြီးဆိုခေါ်သွားပြန်အောင်အဲ့အိမ်ကြီးပါလေရောက်တယ်ဘယ်သူမှမပြောနဲ့ခင်လို့လုပ်ပေးတာအခက်ခဲကြတဲ့ကဒါသိလုပ်ပြရတာသူများသိပြဿနာတက်မယ်
တော်မီမီဟာတာသမီ၄ယောက်ရဲ့မိခင်မှာစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြရာမှာပါဝင်တဲ့သူ့ရဲ့တားဖြစ်သူစတင်ဖမ်းဆီးခံရခြင်းတော့ကဘယ်နေရာမှာဖမ်းထားတယ်ဆိုတာကိုသိဖို့တော်မီမီစူးစမ်းစုံစမ်းခဲ့ပါတယ်။ဒါပေမဲ့သတင်းစာနာရဖို့အခက်တွေ့ခဲ့ရတာကြောင့်သူ့သားသတင်းသိရဖို့အတွက်စစ်ကောင်စီရဲ့ဝန်ထမ်းတွေကိုလက်ငွေစပေးခဲ့ရပါတော့တယ်။အဲ့ဒီလိုနဲ့၄လကျော်လောက်ကြာမှာတော့စစ်ကောင်စီရဲ့ရာရှိတွေနဲ့ဝန်ထမ်းတွေကိုသူပေးခဲ့ရတဲ့လက်ငွေပမာဏဟာစုစုပေါင်း7,200ဝန်းကျင်အထိရှိလာခဲ့ပါတယ်။အဲ့ဒီထဲမှာဒီဒုတိယဘုံမှုကြီးကိုသူမယုံမယဲနဲ့ပေးခဲ့တဲ့လက်ငွေလည်းပါပါတယ်
။ဒီပတ်စံပေးလိုက်ရင်ငါသားလေးတစ်နှစ်ဆော့လို့ရလဲမနေဘူးဟဲ့။လိန်ကြီးလည်းလိန်ပါစီတော့ငါမပေးလိုက်ရလို့ငါသားဦးအဖြစ်တန်ကြမယ်ဆိုရင်တော့ငါတသက်လုံးညင်နာမှာဆိုပြီးတော့အဲ့ဒါအမအားလို့အဲ့နောက်ဆုံးတစ်ခုမှတော့တော်တော်စဉ်းစားပြီးမှပေးတာတစ်ခါတည်းမွေပါလဲဆုံးဒါလဲဆုံးအလိုဖြစ်တာ
သူ့ရဲ့တားဖြစ်သူဟာဒီနှစ်အစောပိုင်းမှာထောင်နဲ့၃နှစ်ချမှတ်ခံခဲ့ရပါတယ်နောက်ဆုံးအချိန်လက်ငွေပေးဖို့အတွက်သူကိုးကွယ်တဲ့ဖုန်းတော်ကြီးစီကနေငွေချေးခဲ့ရပြီးလက်ရှိအချိန်မှာတော့အဲ့ဒီအကြွေးကိုပြန်ဆက်နိုင်ဖို့အတွက်ဒေါ်မီမီတယောက်ကြုံရကြမန်းလုပ်တွေလုပ်ကင်နေရပါတယ်ဒီလိုလက်ထိုးနေရတာဟာဒေါ်မီမီတယောက်ထဲတော့မဟုတ်ပါဘူးမဆန္ဒဟာရင်းနှုံးကနိုင်ငံသားဘာသာတင်တဲ့ဆရာမတယောက်ပါ ဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကြောင့်သူ့ကိုစစ်တပ်ကပြစ်မှတ်ထားခဲ့ပါတယ်။ဒါကြောင့်သူ့ရဲ့အတမွေးဝမ်းကြောင်းအလို့လဲရက်တန့်သွားခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာသူ့ရဲ့မောင်ဖြစ်သူဟာလည်းအင်ကြီးအမဲအောင်ဝစ်ပြီးအပြင်ထွက်လို့ဆိုပြီးစစ်တပ်ကဖမ်းဆီးထောင်ချတာကိုခံခဲ့ရပါတယ်။အဖမ်းခံထားရတဲ့မောင်ဖြစ်သူနှိပ်စက်ညှဉ်းပန်းခံရမှာကိုသူစိုးရိမ်နေခဲ့ရပါတယ်။ဝေးလံခေါင်းတီးတဲ့ဒေသကအချင်းတော်ကိုသူ့ရဲ့မောင်မပြောင်းရစေဖို့အတွက်ငွေကျပ်30ကိုချိန်ငှားပြီးအချင်းဦးစီးဌာနကအရာရှိတွေကိုမဆန္ဒလက်ထိုးခဲ့ရပါတယ်။အဲ့ဒီလက်ထိုးမှုဟာလုံးဖြစ်ခဲ့ပေမဲ့မဆန္ဒတို့မိသားစုအတွက်မလိုလားအပ်တဲ့နောက်ဆက်တွဲကိစ္စတွေတော့ရှိခဲ့ပါတယ်
။ CY ရဲ့တော်တော်ကိုကြက်တာပေါ့ကျွန်တော်က business မှာလုပ်လို့မရဘူး။ရှိတာပြောင်းသွားတဲ့သဘောပေါ့။အကုန်ကိုရောင်းလိုက်ရပေါ့။နောက်ဆုံးလုံးလက်စားရဆအကုန်ပေါ့နော်။နောက်ဆုံးမှအဲ့သူထောင်ပြောင်းဖို့အတွက်ဆိုပြီးတော့တကယ်လည်းအဲ့ဒါတော့ list ပါလာတာပေါ့အာအဲ့နဲ့ကျွန်မအကိုတွေကတတကူညီပေးရပေါ့
ဒီမနက်ငယ်မှာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ကျော်ကြာပါပြီနိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း ABB ရဲ့စီးရင်စရာတွေအရ2022ခုနှစ် February လ1ရက်နေ့ကနေဒီနှစ်ဇွန်လကုန်ပိုင်းအထိပြည်သူ 23,400 ကျော်လောက်နိုင်ငံရေးအကြောင်းပြချက်နဲ့ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်မြန်မာနိုင်ငံကအကျဉ်းအောင်တွေရဲ့အခြေအနေဟာရှိသင့်တဲ့လူဦးရေပမာဏထက်အဆမတန်များပြားနေပြီးတန်ရှင်းမှုလည်းမရှိဘူးလို့သတင်းတွေမှာဖော်ပြပါဗျ။ဖမ်းဆီးထိန်သိမ်းခံရသူတွေဟာရိုက်နှက်တာနဲ့နှိပ်စက်ညှဉ်းပန်းတာတွေခံရတယ်လို့လည်းဖော်ပြကြပါဗျ။အာနာသိမ့်ပြီးကလေးကစစ်တပ်ရဲ့စစ်ကြောရေးစခန်းထဲမှာတေဆုံးခဲ့ရသူအနည်းဆုံး62ယောက်ရှိပြီလည်းဖြစ်ပါဗျ။ကုလသမဂ္ဂရဲ့လူခွင့်ရေးကြေညာစာတမ်းအပိုင်9မှာညီလူကူများညှဉ်းပန်းနှိပ်စက်ခြင်းဒုတိယမဟုတ်ရက်ဆက်ကြမ်းကြုတ်စွာလူမဆန်စွာကုန်းငယ်စီသောဆက်ဆံမှုမပြုရသူဒီမဟုတ်အပြစ်ဒဏ်ပေးခြင်းမပြုရလို့ဖော်ပြထားပါတယ်အကျဉ်းသားမိသားစုတွေနဲ့တငယ်ချင်းမိတ်ဆွေတွေဟာလက်ငွေမပေးခြင်းကြပေမဲ့သူတို့ချစ်တဲ့ခင်တဲ့သူတွေအနိုင်ကျင့်နှိပ်စက်ညှဉ်းပန်းမခံရစေဘူးနဲ့စောစောလွတ်မြောက်လာဖို့မျှော်လင့်ပြီးအများစုကလက်ငွေပေးကြပါတယ်အဲ့ဒီထဲမှာကိုဝေရန်လည်းပါပါတယ်သူ့မိတ်ဆွေသတင်းတော်တွေထဲကထောင်နဲ့ချမှတ်ခံရသူ3ယောက်နဲ့ဖန်စီထိန်သိမ်းခံထားရတဲ့တယောက်ကိုကူညီဖို့အတွက်သူလက်ငွေပေးခဲ့ရတာပါဒီချိန်မှာတော့သူ့ကိုကြားခံလူတယောက်ကနေတဆင်စစ်တပ်ကဗိုလ်မှူးကြီးတယောက်ကချင်းကက်လာပါတယ်သူ့ရဲ့တငယ်ချင်းတွေကိုစစ်ကြောရေးစခန်းကနေပြန်လွတ်အောင်လုပ်ပေးမယ်ဆိုပြီးလက်ငွေကျပ်30,000တောင်းခံခဲ့တာပါဒါပေမဲ့လည်းအဲ့ဒီကြားလူဟာအမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့အသေးစိတ်အချက်လက်တွေကိုတော့မသိခဲ့ပါဘူ
းဆက်ရမေးပြီးတော့ပေးရတိုင်းဖြစ်လာတာဆိုတော့ပေးရတိုင်းတော့စက်မှဖြစ်မလာဘူးပေါ့နော်ကျွန်တော်တို့ပေးတဲ့သတင်းမစီတွေကအမှားတွေပေးတယ်အဲတော့ကျွန်တော်ကပြောမယ်ဆိုရင်ဗျာအထက်ကလူရဲ့အခြေအနေကိုကျွန်တော်တို့မတွေ့မရအခြေအနေကျွန်တော်တို့ကအဲ့ဒီအခြေအနေကဖြစ်မှောင်ကျွန်တော်တို့ဘာမှမသိရဘူးပေါ့နော်အဲတော့ဟိုပြောမယ်ဆိုဗာသတင်းမစီမှမမှန်ဘူးပေါ့နော်နောက်ဆုံးဟိုကျွန်တော်တို့လူတွေကဟိုရက်စကန်ရောက်နေတဲ့ထိအောင်တို့ကအခုပဲစစ်ကြောကြီးကလွတ်တော့မှဘာညာလို့ပြောဒါပေမဲ့တို့လွတ်တော့မယ်ဆိုရင်တို့ရဲ့လူကဟိုရက်စကန်ရောက်နေပြီဗျာ
စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလက်ငွေတောင်းရမှာအမှုကိစ္စအကြီးအသေးနဲ့လူပေါ်မူတည်ပြီးငွေကျပ်တောင်းကနန်းကနေတိန်းညာကနန်းထိတောင်းလေးရှိတယ်လို့ဒုအတန်ကတွေးဆမေးမြန်းခဲ့သူတွေကပြောပါတယ်။ဖန်သီးခန္ဓာရသူတွေကိုတရားရုံးထုတ်လာတဲ့အခါမှာမိသားစုဝင်တွေဟာစစ်ကောင်စီဝင်တဲ့အဆင့်ဆင့်စီကိုငွေကိုအလှလို့တလို့ပဲဝေချမ်းရေးလုပ်ကြရပါတယ်။တကယ်တော့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အခရီးလိုက်စားမှုတွေနဲ့ပတ်သက်ပြီးအရေးယူဖို့အတွက်အခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေရှိပါတယ်။ဒီလက်ပေးလက်ယူမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးမေးမြန်းမှုအတွက်အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးချုပ်ကိုဒုအတန်ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးလက်ပေးလက်ယူမှုတွေကိုတတ်သိပြဖို့အတွက်လည်းခက်ခဲနေပါတယ်စစ်ကောင်စီအရာရှိတွေဟာလက်ငွေတောင်းရမှာဂျားကန်လူကနေတဆင့်ဆက်သွယ်လေးရှိပြီးတတ်သိမကြံအောင်ပြုလုပ်လေးရှိတယ်လို့ဒုအတန်ကတွေ့ဆုံမေးမြန်းခဲ့သူတွေကပြောပါတယ်လူခွင့်ရေးကိစ္စတွေကိုဒီဇိုင်းမှတ်မှတ်လုပ်ခဲ့တဲ့ရှေ့နေဦးကျော်စရာကတော့လက်ရှိတရားစီရင်မှန်တိုင်းရဲ့အခြေအနေအရငွေညစ်တဲ့လက်ငွေတောင်းတဲ့သူတွေကိုအမှုဖွင့်တိုင်ကြားလို့မရနိုင်ဘူးလို့ပြောပါတယ
်ဒီလိုပေးလိုက်ရခြင်းကကျွန်တော်တို့ကတရားဝင်ပေါ့နော်စာချုပ်စာတမ်းနဲ့တရားဝင်လူသိရှင်ကြားပေးတာမဟုတ်ဘူးပြောရမလို့လက်ကြိတ်လိုပေးကြတဲ့ကိစ္စကတော့တက်တည်ထောက်ထားကိုပြဖို့ပါလေတော်တော်လေးခက်ခဲတယ်ပေါ့နော်ခက်ခဲတာဖြစ်တဲ့အတွက်ဒီနေရာတွေကိုကျွန်တော်တို့ကဒီဥပဒေကြောင်းရအမှုတိစောက်ဖို့ဆိုတာတော့တော်တော်တော့မလွယ်ဘူးဒါဖြစ်လို့ဆိုတော့ဒီအမှုကိုဟိုတိစောက်ပြီးဖို့ဒီအမှုကိုစီရင်ချက်ချဖို့ဒီမှုကိုစစ်စစ်ပြီးဖို့လူတွေကပဲဒီလိုလုပ်နေတာဖြစ်တဲ့အတွက်ပေါ့နော
်အာနာသိမ့်ကြီးကအခြေခံပြည်သူတွေဟာဂျူရင်းလာတဲ့စီးပွားရေး ဟုံလို့မြင့်တက်လာတဲ့ငွေကြေးဖောင်းပွားမှုနဲ့လုံးလက်မဲ့နှုံမြင့်တက်လာမှုတွေကြောင့်ပင်မမှန်းယုံကန်နေရပါတယ်။ဒို့အတန်ကတွေ့ဆုံမင်းမြန်းခဲ့တဲ့နိုင်ငံရေးကျန်းသားမိသားစုတွေဟာစည်ရဲနွမ်းပါသူတွေမဟုတ်ပေမဲ့လည်းငွေကြေးချမ်းသာကြသူတွေတော့မဟုတ်ပါဘူး။ကိုယ့်ရဲ့မိသားစုဝင်ဒါမှမဟုတ်တငယ်ချင်းမိတ်ဆွေစပြီးအဖမ်းခံရချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေတောင်းတဲ့ငွေကိုပေးဖို့အတွက်မခက်ခဲလာပေမဲ့လည်းကြာလာချိန်မှာတော့စားဝတ်နေကြက်တဲလာကြပါတယ်။အချင်းသားအများစုရဲ့မိသားစုနဲ့မိတ်ဆွေတွေဟာပမာဏများပြားတဲ့လက်ငွေတွေအပြင်ကိုသူတို့ချစ်တဲ့ခင်တဲ့သူတွေထောင်ထဲမှာအသက်ရှင်ရပ်တည်နိုင်မှုအတွက်အစားအသောက်နဲ့စေဝါးတွေပို့ပေးရတယ်လို့ထောင်အာဏာပိုင်တွေအတွက်လည်းပမာဏမများတဲ့လက်ငွေတွေပေးကြရပါတယ်။ဒါဖြစ်သူထောင်ချခံထားရတဲ့ဒေါ်မီမီကတော့သူတို့မိသားစုယုံကန်နေရတဲ့အကြောင်းအခုလိုပြောပြလာပါတယ်
။ကျန်တာသိမ်းမှတက်လာတဲ့ကုံစည်းနှုံးနဲ့ဝင်ငွေရတော့မလားဘူး။လောက်ကျွေးမဲ့သူကအထင်းရောက်ဟုတ်လား။အဲ့တော့သူ့အတွက်တလောက်ဥမာတသိန်းခွဲလောက်ကိုခုံအောင်မိသားစုစားတယ်ကွာဖြီးတာပဲအဲ့တော့ပြောရင်တော့မသိဘူးသူစားလို့လားပေါ့စားမယ်ဆရာတော်ကတော့ကဒါတည်းထားတော့မိသားစုတစုကဘာဖြစ်သွားရင်အတွက်ကြည့
်ချိန်ထဲမှာပဲကိုဝရန်ကလည်းသူနဲ့သူ့တငယ်ချင်းတွေရဲ့မိသားစုတွေကလက်ငွေပေးခဲ့ရပေမဲ့တစုံတရာအကြောင်းမထူးခဲ့တာကြောင့်စိတ်ပြက်နေပါတယ်သူ့တငယ်ချင်းတွေဟာကိုထိခက်ခဲကြမ်းတမ်းတဲ့အချင်းသားဘဝကိုဖျက်ဆီးနေရဆဲပါ
ဟိုပေးပြီးစိတ်ဘာမှမဖြစ်မလာတော့ဗျာဟိုဘာပြောမှာဆိုတော်တော်လေးလည်းပူလောင်ရတယ်ဗျာစိတ်ထဲမှာတော်တော်လေးလည်းစိတ်ဒုက္ခလည်းရောက်တယ်ဟိုပုံသွားတဲ့ပတ်စံလေးဆိုတော့ကျွန်တော်တို့ခုနကပြောလို့ကျွန်တော်အသက်နဲ့ရင်းပြီးချွေးနဲ့တွေးနဲ့ရှာထားတဲ့ပတ်စံလေးဟိုတစ်ခါကမိဘတွေဆိုတာလည်းပတ်စံအတိုးနဲ့ပေးချီးရတဲ့ပတ်စံလေးဒါတွေပြန်ပြီးတော့ဟိုဗျာမရနိုင်တော့တဲ့နေရဖြစ်သွားတယ်တော်တော်လေးတော့စိတ်ထိကြိုက်တယ်ဟိုအဲ့လိုကျွန်တော်တို့လောက်သွားတဲ့လူတွေကိုကျွန်တော်ကတော့တစ်ချိန်ချိန်မှာသူတို့ပြန်ပေးဆက်ရမယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ဒို့အတန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာ။နောက်ပိုင်းမှာလည်းအာရှနိုင်ငံရေးလေယာစီဝါသတင်းတွေနဲ့ဥတုရသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နှစ်ကုန်အထူးအစီအစဉ်တစ်ခုနဲ့ဆက်ပါမယ်2023ခုနှစ်ရဲ့ထူးခြားချက်ကတော့မြန်မာနဲ့နိုင်ငံတကာမှာစစ်ပွဲတွေပြင်းထန်လာတာပါစစ်တွင်းရပ်သားပြည်သူတွေကိုအကာအကွယ်ပေးထားတဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေဟာလူအခွင့်အရေးအတွက်2023ခုနှစ်မှာအရေးပါဆုံးဥပဒေဖြစ်တယ်ဆိုတာကိုဥတမောင်တန်းကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ဆက်သုံးခုနှစ်တွင်လူခွင့်ရေးဆိုင်ရာသတင်းတွေအများအပြားရှိခဲ့ပြီးမဲ့တခုကိုရွေးချယ်ပြန်လည်တင်ပြရမယ်ဆိုရင်တော့လူသားတွေပေါ်အသက်ရောက်ဆုံးအကြောင်းစစ်ပွဲပဲဖြစ်ပါလေလူခွင့်ရေးကိုအချိုးဖောက်နိုင်ဆုံးအခြေအနေလည်းဖြစ်ပါလေ
ဂရက်စီAdesso
non solo in Palestina scoppiata nel sud dell'Africa scoppiata nel Congo scoppiata nel Myanmar
click con la sanzione တွေ့ဆုံခဲ့ရမှာပုံရဟမင်းကြီးပြောသွားခဲ့တယ်လို့ပါပဲပါလက်စတိုင်းကနေမြန်မာအထိစစ်ဘေးသတင်းတွေကမီဒီယာတွေပေါ်မှာ2023ခုနှစ်နှောင်းပိုင်းမှာလွှမ်းမိုးခဲ့ပါတယ်ဂါဇာစစ်ပွဲလို့တရင်ပမာဏကမကြီးမားပေမဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့စစ်ပွဲတွေကိုလည်းကဘာကမမေ့ခဲ့ကြပါဘူးနိုဝင်ဘာလ18ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရှိကုလသမဂ္ဂရုံးမှာလုပ်တဲ့တရင်စာရှင်းလင်းပွဲမှာကုလသမဂ္ဂလူခွင့်ရေးရုံးကျော်ရေးဆိုခွင့်ရှိသူဂျယ်ရမီလော်ရန့်စ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်တာကိုအခုလိုပြောခဲ့ပါတယ်
We are concerned given past
အတိတ်တုန်းကလောက်ကင်ပုံတွေကိုကြည့်ပြီးကျွန်တော်တို့စိုးရိမ်ပါတယ်စစ်ကောင်စီကနေရာများစွာမှာစခန်းတွေလက်လွတ်လိုက်ရတဲ့အတိုင်းသူတုတ်ပြန်ပုံကတိုက်နေသူနဲ့အရတားကိုခွဲခြားမှုမရှိအလွန်အကျွံအားအသုံးပြုပြီးလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာပါပဲပြီးခဲ့တဲ့နှစ်နှစ်အတွင်းမှာဒီလိုနည်းနဲ့အရတားပြည်သူတွေအပေါ်တိုက်ခိုက်တဲ့မှတ်တမ်းတွေကျွန်တော်တို့မှာရှိပါတယ
်စစ်နဲ့လူခွေရည်တွေချိုးပေါက်နိုင်ကြီးကဘလို့များဆက်ဆက်နေပါတည်းအရှင်မန္တလာလင်္ကာရဟာဩစတြေးလျနိုင်ငံမှာတရင်သုံးနဲ့မြမဗုဒ္ဓဘာသာဘုံကြီးတစ်ပါးဖြစ်ပြီး क्वे ပြတဲ့ဘာသာယုံကြည်မှုတွေကြားမှာဆွေးနွေးပြောဆိုကြဖို့စော်အော်လှုပ်ရှားနေသူပါသူက VOA ရဲ့ဒီမိုကရေစီနဲ့လူခွေရည်အစီအစဉ်မှာအခုလိုပြောခဲ့ပါတယ
်စပွဲတွေဖြစ်လာတဲ့အခါမှာလူတွေကဒီအကြမ်းဖက်တာနောက်ပြီးအမမှန်ကိုစံစာတွေးခေါ်နိုင်မှုတွေအားနည်းသွားတယ်။နောက်ကြတော့အကြောက်တရားတွေပို့ပြီးတော့မှမြင့်တက်လာတယ်။နောက်ဒီလူတိုင်းပေါ်မှာဒီတန်တရားတွေနဲ့ကြည်ရဲ့အဲ့ဒီအခါမှာကိုနဲ့မတူဘူးလို့ထင်ရင်ဒါမှမဟုတ်တန်တရားဖြစ်လို့ရှိရင်ကိုအသက်ကိုစိုးရိမ်ပြီးတော့မှကျူးလွန်တာမျိုးဖိနှိပ်တာမျိုးတွေရှိတတ်ပါတယ်
။ဒီစင်မာလဆယ်ရဲ့မှာကြောက်ရွံ့တဲ့အပြည့်ပြည့်ဆိုင်ရာလူခွေရည်နဲ့အကျိုးဖြစ်ဆွေဆလာနိုင်ငံဂျနီဖာမြို့ကသတင်းစာရှင်းလင်းပွဲမှာလူခွင့်ရင်မဟာမင်းကြီးဗော့ကာတက်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောခဲ့ပါသေးတယ
် To date credible sources have verified that military forces have killed over 4000
ခိုင်လုံတဲ့သတင်းအချက်လက်တွေအရအာနာသိမ့်ပြီးနောက်ပိုင်းအခုအချိန်ထိစစ်တပ်ရဲ့လက်ချက်ကြောင့်သေဆုံးရတဲ့အရသာ 4232 ယောက်ရှိခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလက်ဆဖြောက်ရှင်းလင်းခံရတာတွေမတရားဖမ်းဆီးအရေးယူခံရတာတွေဖြစ်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတာနေရက်စွန့်ခွာရတာစာနာမှုအကူအညီတွေမရတာနေအိမ်တွေစိုက်ခင်းတွေကျေးရွာတွေမီးရှို့ဖျက်ဆီးခံရတာတွေလို့အရသားတွေဟာမရေမတွက်နိုင်တဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေကြရပါလေ
ဒါပေမဲ့အခုလိုဆွဆွဲချက်တွေကိုစစ်ကောင်စီကညှင်းဆို့လို့ရှိပြီးမြန်မာစစ်တပ်ဟာပြည်သူကိုမဆန့်ကျင်ဘဲဒီမိုကရေစီကိုဆက်လက်တည်ဆောက်မှာဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီဇင်ဘာလ10ရက်နေ့မှာအခုလိုပြောခဲ့ပါတယ
်ကျွန်တော်တက်မတော်သည်ပြည်သူလူထုနဲ့ပသားရဲရှိပါတယ်တက်မတော်သည်ပါတီစုံဒီမိုကရေစီစနစ်ကိုစတင်ဦးဆောင်ဖော်ဆောင်ခဲ့သူဖြစ်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ခိုင်မာစေခဲ့တာဖြစ်ပါတယ်ကျွန်တော်အနေနဲ့ကတော့ကျွန်တော်ရည်မှန်းချက်တွေဖြစ်တဲ့အတိုင်းပါတီစုံဒီမိုကရေစီစနစ်နဲ့ပြည်ထောင်စုစနစ်ကိုအခြေခံတဲ့ဖက်ဒရယ်စနစ်ကိုမလွဲမသွေရှောက်လန်းတည်ထောင်ပါမှာဖြစ်ကြောင်းပြောကြားလိုပါတယ
်ကုလသမဂ္ဂလူခွင့်ရေးရုံးပြောရေးဆိုခွင့်ရှိသူဂျန်ဘီလော်ရန့်စ်ကတော့အခုလိုဆက်ပြီးသတိပေးလိုက်ပါတယ်
Amidst rapidly changing circumstances on the ground,
ရေပြင်ပေါ်မှာလှင်းလင်းမြန်မြန်ကြီးပြောင်းလဲနေတဲ့အခြေအနေမှာပဋိပက္ခတွေပါနေကြတဲ့အဖွဲ့အားလုံးဟာနိုင်ငံတကာလူအခွင့်အရေးဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေတွေကိုတင်းတင်းကြပ်ကြပ်လိုက်နာရပါမယ်အထူးသဖြင့်အရသားတွေကိုကာကွယ်ရေးဖြစ်ပါတယ်မိမိရဲ့ညွန်ကြားမှုနဲ့ထိန်းချုပ်မှုအောက်မှာရှိကြတဲ့တပ်မှုတွေဟာမိမိလက်အောက်ငယ်သားတွေဒါကိုရှင်းရှင်းလင်းလင်းသိရှိလိုက်နာအောင်လုပ်ကြရပါမယ
်ဒီဥပဒေတွေကမြန်မာနိုင်ငံအတွက်သာမကပဲကဘာတဝန်းစစ်ပွဲတိုင်းမှာလေးစားကြရတာပါကုလသမဂ္ဂအတွင်းမှုချုပ်ကလူဝင်မလအတွင်းဗုဒ္ဓဖွားမြင်တော်မူရာနီပေါ်နိုင်ငံကိုတွားရောက်ခဲ့ပြီးနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားလိုက်နာကြဖို့အဲဒီကနေတောင်းဆိုခဲ့တာဟုလည်း2023ခုနှစ်အတွင်းမှာကြားခဲ့ရမှာဖြစ်တယ်
The number of civilians who have been killed and injured is totally unacceptable.
ဆုံးတဲ့ရကြတဲ့ရေတွက်ကလက်ခံနိုင်ကြမရှိပါဘူး။ Republic တွေမှာပါနေကြတဲ့အဖွဲ့အားလုံးငရဒကာလူသားချင်းစာနာထောက်ထားမှုဥပဒေမှာပါတဲ့တာဝန်ဝတ္တရားတွေကိုလေးစားကြရပါမယ်။ဒီဥပဒေကစစ်ရဲ့ထိတ်လန့်ကြေကွဲပွဲတွေ့ကြုံကနေပြီးတော့ထွက်ပေါ်လာခဲ့တာပါ။ကောင်းကောင်းအခြေခံပြီးဖြစ်တဲ့မူတွေနဲ့ငရဒကာလူသားချင်းစာနာထောက်ထားရေးဥပဒေကိုတင်းတင်းကြပ်ကြပ်လိုက်နာဖို့အမြဲတမ်းတတ်တမတ်ထဲကျွန်တော်တောင်းဆိုပါတယ်
။ဘာကြောင့်ဒီနိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေကိုခုနေအခါမှာပို့ပြီးပြောဆိုလာကြတာပါလေမြန်မာမျိုးသမီးတက်ကြွလှုပ်ရှားသူဒေါ်မေစပယ်ဖြူကအခုလိုပြောပါတယ်
အဓိကကတော့ဆရာရဲ့ဒီဆွဲနှကောင်ခတ်တဲ့အခါမှာမြေစာပင်ကတော့အပြစ်မဲ့ပြည်သူတွေပေါ့အထူးသဖြင့်အမျိုးသမီးတွေတက်ကြီးရွယ်ဦးတွေကလေးတငယ်တွေပေါ့နော်ဟုတ်ပြီးတော့ခြားနာစွာတန်ဆွမ်းတဲ့သူတွေအဲ့လိုမျိုးဒီထိခိုက်လွယ်တဲ့လူအုပ်စုကများသောအားဖြင့်ဒီလက်နက်ကင်ပြိပခါတွေရဲ့ဆိုးကျိုးတွေပေါ့အဲ့ဒါတွေကိုခံစားရတယ်အဲ့တော့ဒီ International Humanitarian Laws ကတော့ဟိုပြောမယ်ဆိုရင်ဒီလိုမျိုးလက်နက်ကင်ပြိပခါတွေဖြစ်သွားတဲ့အခါမှာအပြစ်မဲ့တဲ့လက်နက်မဲ့ပြည်သူတွေကိုထိခိုက်မျက်နှာမှုပေါ့နော်ဟိုမရှိအောင်အဲသူတို့အသက်ဆုံးရှုံးရတာတွေသူတို့ရဲ့ပိုင်ဆိုင်မှုတွေစရှိသဖြင့်ပေါ့နော်သူတို့ကိုထိခိုက်မျက်နှာမှုတွေကိုကာကွယ်ပေးနိုင်အောင်လဲပဲပါတယ်လို့ပေါ့နော်ပြီးတော့သူတို့အတွက်လိုအပ်တဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထိထိရောက်ရောက်ပေးနိုင်ဖို့အတွက်ဆိုတော့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဒီ International Humanitarian Law ကိုပြုလုပ်ထားတာပါပေါ့နော်အဲ့တော့အထူးဖြစ်တော့ဒီကျွန်တော်တို့အားလုံးသိကြတဲ့ Geneva Convention ပေါ့စစ်အတွဲမှာဒီဖမ်းဆီးရမိတဲ့တုံ့ပန်းတွေကိုဘယ်လိုမျိုးဟိုလိုခေါ်မလဲကင်ကယ်ရမယ်ပေါ့နော်ဟိုဒီဟာတွေအတွက်သူတို့တွေအတွက်ဟိုလိုအပ်တဲ့protection ပေါ့ဟိုကာကွယ်စောင့်ရှောက်မှုတွေပြီးရဲ့အခါမှာတော့ဘယ်လိုမျိုးဟိုလက်နက်နေပတ်သက်တယ်ဆိုရင်လေအဲဒီလူတွေကိုအစုလိုက်အပြုံလိုက်ဟိုတေချေစီတဲ့ဒါမှမဟုတ်ရင်လေကျွန်တော်တို့ဒီဓာတုလက်နက်ဒီလိုမျိုးပေါ့နော်ဒါတွေကိုအတော့မပြုတ်ဖို့အစရှိသဖြင့်ကျွန်တော်တို့ဒီ International Humanitarian Law အောက်မှာပဲကျွန်တော်တို့အားလုံးသိကြတဲ့ Geneva Convention ကလည်းဖတ်တော့ပေါ့လေဒါကလည်းပါပါတယ်အဲ့တော့ပြောချင်တာကတော့ဒီစစ်မှတ်ပြပခကာလအတွင်းမှာလက်နက်မကင်နဲ့လက်နက်မဲ့အပြစ်မဲ့ပြည်သူတွေကိုထိခိုက်မျက်နှာမှုတွေနည်းနံသမျှနည်းအောင်ဒီနှစ်ဖက်လက်နက်ကင်သူတွေပေါ့နော်လက်နက်ကင်တိုက်ခိုက်နေကြတဲ့သူတွေကိုပြောမယ်ဆိုရင်တော့စီကန်းလေးတွေတတ်မှတ်ထားပေးတာပေါ့နော
်ဒီဥပဒေကိုစစ်ပွဲတွေလူဆိုင်ရေးဥပဒေဖြစ်လဲနားလည်နိုင်ပါတယ်လူဆိုင်ရေးကကိုယ့်လူတွေအတွက်မှမဟုတ်ပါဘူးကိုယ့်ရံပက်လူတွေပေါ်မှာလဲလူဆောင်မှုအရေးကြီးတာကိုမစ္စတာဂျယ်ရိုမီလော်ရန့်စ်ကအခုလို
It is essential that all those captured are treated humanely.
ဖမ်းမိတဲ့စစ်သားတွေလူဆန်းဆန်းဆက်ဆံဖို့မရှိမဖြစ်ရေးကြည့်ပါတယ်။တုတ်ပြန်လက်စားချေတာကိုတားမြစ်ထားပါတယ်။စစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူခွင့်ချူဖောက်မှုတွေအတွေ့စစ်သားတအူးချင်းစီဟာစုပေါင်းသဘောအရာတာဝန်ရှိကြတာမဟုတ်ပါဘူး
။ပဋိပက္ခတွေတိုက်ခိုက်နေကြတဲ့သူအချင်းချင်းအပေါ်မှာတောင်းလူဆန်းဖို့လိုအပ်နေသေးရင်အကြမ်းသားပြည်သူတွေပေါ်မှာလူဆိုင်ရေးကဘယ်လိုပြောစရာမလိုတဲ့အချက်ဖြစ်ပါလိမ့်မယ်။ဒါပေမဲ့ကပိုင်းမှာမိုက်မဲသူတွေအတွက်ဒီအချက်ကအသိခောက်ခဲ့အဝင်နဲ့နေကြဆဲပါပဲ။ဒါကြောင့်နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားဖို့ပြောနေတဲ့အတန်းတွေကလည်းကျွန်တော်တို့ကြားနေရအောင်ပါ။2023ခုနှစ်ကိုကမ္ဘာကုလသမဂ္ဂအတွင်းမှုချုပ်ရဲ့စကားနဲ့Nigo Chobiasi.
The protection of civilians must be paramount.
အကြမ်းသားတွေကိုကာကွယ်ရေးကအချုပ်ဖြစ်ပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုချိုးဖောက်နေကြတာကိုတွေ့မြင်နေရတဲ့အတွက်ကျွန်တော်ရရမအီဖြစ်ရပါတယ်။ကျွန်တော်ရှင်းလင်းလင်းပြောပြရစီ။လက်နက်ကန်ပြပခအတွင်းနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေအထက်မှာဘယ်အဖွဲ့အစည်းမှမရှိပါဘူ
း။2023ခုနှစ်နိုဝင်ဘာလ6ရက်ကုလသမဂ္ဂမှာပြောခဲ့တဲ့စကားဖြစ်ပါတယ်ကျွန်တော်တမောင်တမ်းပ
ါဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာနှစ်ချုပ်အထူးအစီအစဉ်ဦးတမောင်တမ်းကတင်ဆက်ပေးခဲ့တာပါမကြာခင်မှာတနုနေမနေ့ခင်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီခေတ်ခင်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE မြန်မာပိုင်းရဲ့2023ခုနှစ်ဒီဇင်ဘာ31ရက်တနင်္ဂနွေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုထုတ်လွှင့်ချက်တွေကို VOA website Facebook နဲ့ YouTube မှာလည်းတပြိုင်တည်းကြည့်နိုင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရဆိုရင် bamis@voanews.com ကိုရေးသားပေးပို့နိုင်ပါတယ် VOA ရဲ့ Facebook Messenger ကနေလည်းစာရေးသားနိုင်ပါတယ်ဗျာအခုဆက်ပြီးဥတုရသီနဲ့နာဂတ်ကဘာလေယာဉ်စိုက်ပျိုးရေးအစီအစဉ်တွေကိုမတင်ဆက်မီမှာအာရှနိုင်ငံရေးနဲ့စတင်တက်ဆက်ပါမယ် 2023ခုနှစ်တွင်အာရှတိုက်မှာစစ်ရိတ်ဆင်းငွေတွေတန်းနေခဲ့ပါတယ်အပြင်းထန်ဆုံးကတော့ Israel Hamas ပွဲဖြစ်ပြီးတရုတ်ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေမှာလည်းလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်မြန်မာနိုင်ငံဟာလည်း2029စစ်စည်ရေးနဲ့ထိတ်တန့်သတင်းဖြစ်ခဲ့ပါတယ်2023ခုနှစ်တွင်ထူးခြားတဲ့အခြေအနေတွေကိုကိုစောမိုးကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
နောက်ထောင်23ခုနှစ်ဟာအာရှဒေသအတွင်းစစ်ရေးတင်းမာမှုတွေရှိနေခဲ့ပါတယ်။အနောက်အာရှမှာအစ္စရေးကိုအော်တိုဘာလ9ရက်နေ့ကဟာမတ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးအစ္စရေးဟာမတ်စစ်ပွဲစတင်ခဲ့ပါတယ်။ဟာမတ်တိုက်ခိုက်မှုကြောင့်အစ္စရေးနဲ့အခြားနိုင်ငံသားတွေအပါအဝင်လူ1200လောက်သေဆုံးခဲ့ပြီးလူ200ကျော်ပြန်ပြေးဆွဲခံခဲ့ရပါတယ်။အစ္စရေးကဟာမတ်ကိုလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွေ့ဂါဇာဒေသမှာကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း 12,000 လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဟာမတ်ဘက်ကနေအီရန်ထောက်ပံ့ထားတဲ့လေဘနွန်အခြေဆိုင်ဟစ်ဘိုလာတွေကအစ္စရေးကိုတိုက်ခိုက်ခဲ့တဲ့အတွေ့လေဘနွန်နဲ့အစ္စရေးအပြန်အလှန်ပစ်ခတ်ကြပါတယ်။ဒါအပြင်ယေမန်အခြေဆိုင်အီရန်ထောက်ပံ့ပေးထားတဲ့ဟူသီတပုံတွေကလည်းဟာမတ်ဘက်ကနေအစ္စရေးကိုဝင်ရောက်တိုက်ခိုက်သလိုပင်လယ်နီအတွင်းဖြတ်တန်းသွားတဲ့အစ္စရေးနဲ့အနောက်တိုင်းသင်္ဘောတွေကိုလည်းတိုက်ခိုက်ပါတယ်။အမေရိကန်ရဲ့မဟာမိတ်တွေကအစ္စရေးကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ခဲ့သလိုပင်လယ်နီအတွင်းစစ်သင်္ဘောတွေဆီလိုပြီးအစ္စရေးဘက်ကနေကူညီပါတယ်။အစ္စရေးကလည်းစီးရီးယားမှာရှိတဲ့အီရန်တပ်တွေကိုလေကြောင်းကနေတိုက်ခိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်Israel Hamas စစ်ပွဲဟာစစ်ပောင်ကျဲလာတယ်လို့ဆိုနိုင်ပါတယ်။အရှေ့အာရှအတွင်းမှာတော့တရုတ်ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ်။2023ခုနှစ်ဧပြီလထဲမှာထိုင်ဝမ်သမ္မတဆိုင်အင်ဝမ်အမေရိကန်ပြည်ထောင်စုကိုတွားရောက်တာကိုကန့်ကွက်တဲ့အနေနဲ့တရုတ်ရေတပ်လေတပ်တွေဟာထိုင်ဝမ်ကျွန်းအနီးစီးရေးလေ့ကျင့်ခဲ့ပါတယ်။ဒါအပြင်ထိုင်ဝမ်ရွေးကောက်ပွဲနီးလာချိန်ဒီဇင်ဘာလထဲမှာလည်းတရုတ်စစ်သင်္ဘောတွေနဲ့တိုက်တည်ရင်တွေထိုင်ဝမ်အနေလှုပ်ရှားလာပြန်ပါတယ်။အမေရိကန်ကလည်းထိုင်ဝမ်ကိုလက်နက်ရောင်းချပေးပါတယ်။လက်ရှိအာဏာရထိုင်ဝမ်ဒီမိုကရက်ပါတီ DPP ပါတီဟာတီးခြားလွတ်လပ်မှုကိုလိုလားပြီးဇန်နဝါရီလတဲ့ရွေးကောက်ပွဲမှာလည်းပါဝင်ရှင်ပြိုင်အောင်မှာဖြစ်ပါတယ်။အမေရိကန်နဲ့နှိစက်တဲ့ DPP ပါတီရဲ့ရည်တည်ချက်ကိုတရုတ်ကတော့သတိပေးပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဘုံမူကြီးဝူချင်းကဒီဇင်ဘာလထဲမှာအခုလိုပြောဆိုခဲ့ပါတယ်
။民进党当局以美谋独正在把台湾变成
တိုးတက်သော Democratic Party အနေနဲ့ထိုင်ဝမ်လွတ်လပ်ရေးအတွက်အမေရိကန်ရဲ့အကူအညီကိုတောင်းခံနေတာဟာထိုင်ဝမ်ကိုအလွန်အန္တရာယ်ကြီးတဲ့ရန်အိုးတစ်ခုလိုပြောင်းလဲပစ်နေတာနဲ့တူနေပါတယ
်။တရုတ်ကတော့ထိုင်ဝမ်ကိုတူပိုင်လို့ပြောထားပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။ထိုင်ဝမ်အာဏာရ DPP ပါတီကတော့ငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်မယ်လို့ပြောပါတယ်။အမေရိကန်ကလည်းထိုင်ဝမ်ရဲ့ဒီမိုကရေစီကိုကာကွယ်မယ်လို့ပြောဆိုထားပါတယ်။ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့ထိတိုက်တိုးမှုတွေမြင့်တက်လာပါတယ်။ဒီနှစ်ကုန်ပိုင်းမှာနှစ်ဖက်သင်္ဘောတွေထိတွေ့မှုဖြစ်ခဲ့ပြီးတရုတ်ကမ်းခြေစောင်းတပ်ကရေပိုက်နဲ့တိုက်ခိုက်တဲ့အခြေဖြစ်ခဲ့ပါတယ်။အမေရိကန်ကတော့နှစ်နိုင်ငံစာချုပ်အရာဖိလစ်ပိုင်ဘက်ကကာကွယ်သွားမယ်လို့ပြောဆိုထားပြီးဖိလစ်ပိုင်နဲ့ပူးတွဲစီရင်လင့်ကျင့်မှုတွေပြုလုပ်ခဲ့ပါတယ်။အခုလိုအချိန်မှာပဲတိုက်ချင်းပြစ်အပါအဝင်မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်ပြီးစီရင်ချင်းချောင်းမှုတွေလုပ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာရုရှားကိုတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတပူတင်ကလည်းမြောက်ကိုရီးယားကိုနည်းပညာအရာအကူအညီပေးဖို့သဘောတူခဲ့ပါတယ်။မြောက်ကိုရီးယားဟာထောက်လန်းရေးဂျူရူလွတ်တင်နိုင်ခဲ့တယ်လို့ရန်ဆလာရင်နျူကလ িয়ার လက်နက်သုံးမယ်လို့ချိန်ကြောက်ထားပါတယ်။အခုလိုအခြေအနေတွေမှာအမေရိကန်နဲ့တောင်ကိုရီးယားစီးရီးပူးတွဲလက်ကျင့်တယ်လို့အမေရိကန်ကနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ရေငုပ်သင်္ဘောနဲ့ B-52 ဘုံကျဲလေယာဉ်တွေအပါအဝင်ဗျူဟာမြောက်ရန်တရားတွေကိုတောင်ကိုရီးယားကိုပို့ဆောင်ခဲ့ပါတယ်။အခုလိုအာရှဒေသအတွင်းစီးရီးတင်းမာမှုတွေရှိနေတဲ့အတွက်ဂျပန်နိုင်ငံဟာလည်းကာကွယ်ရေးအသုံးစရိတ် 16.5 ဂိုင်နိုတိုးမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးသတ်မှတ်ခါစစ်အင်အားတိုးချဲ့ဖို့လှုံ့ဆော်လာပါတယ်။
ဂျပန်အနေနဲ့တရုတ်ထောက်လိုင်းရေးလေယာဉ်တွေပြန်တန်းခဲ့သလိုတရုတ်ရုရှားစီးရေးပူးတွဲလေ့ကျင့်တာတွေလုပ်ခဲ့ပါတယ်ဂျပန်ကလည်းတောင်ကိုရီးယားတို့အမေရိကန်တို့နဲ့ပူးတွဲပြီးစီးရေးလေ့ကျင့်ခဲ့ပါတယ်အခုလိုအချိန်မှာပဲအာရှတိုက်ရဲ့အဓိကအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေဒီနေ့အတွင်းအမေရိကန်ပြည်ထောင်စုကိုအသီးသီးတွားရောက်ခဲ့ကြပါတယ
် Any concern about anything between our nations or happening in our region?
တရုတ်နဲ့အမေရိကန်အကြားဆက်သွယ်ရေးလမ်းကြောင်းတွေပြန်ဖွင့်ဖို့သဘောတူညီခဲ့သလိုအရေးပါတဲ့တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတဘိုင်ဒန်ကသမ္မတရှီဂျင်ပင်နဲ့တွေ့ဆုံအပြီးမှာပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့သမ္မတဘိုင်ဒန်တို့တွေ့ဆုံခဲ့သလိုအာကာသနည်းပညာအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။အခုလိုအချိန်မှာပဲစစ်တပ်ကအာဏာသိမ်းပြီးတိုက်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအောက်တိုဘာလ28ရက်နေ့က TNLA AA နဲ့MNDAA ညီနောင်သုံးဘွဲ့ကနေ10-29ထိုးစစ်တရက်ကိုရုတ်တရက်စတင်လိုက်တဲ့အတွက်ထိတ်တန့်သတင်းတစ်ခုဖြစ်ခဲ့ပါတယ်။မြို့ပေါင်းတဒါဇင်လောက်ကိုသိမ်းယူခဲ့ပါတယ်။တက်ဆိုင်ရနယ်မြေအလိုက်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အဓိကထားနယ်မြေတွေသိမ်းပိုက်တယ်လို့ယူဆနိုင်ပါတယ်။ဒါပေမဲ့လည်းစစ်တပ်အုပ်စိုးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတစ်ခုလုံးအတွက်ထူးခြားတဲ့တိုးတက်မှုဖြစ်ခဲ့ပါတယ်။စစ်တပ်အတွက်လည်း1962ခုနှစ်နောက်ပိုင်းအကြီးမားဆုံးအရေးနှိမ့်မှုတစ်ရပ်ဖြစ်ပါတယ်။အခုအာရှဒေသအတွင်းစီးရေးတင်းမာမှုတွေဟာလာမယ့်2024ခုနှစ်အတွင်းကိုလည်းဆက်လက်ဝင်ရောက်သွားအောင်မှာဖြစ်ပါတယ်။လာမယ့်2024ခုနှစ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ပုံမတွန်းအားပေးလှုံ့ဆော်ရအောင်မှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလိုက်ရပါမယ်။
ကိုစောမိုးကျော်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေကို burmese.voanews.com နဲ့ voa burmese youtube facebook စာမျက်နှာတွေမှာလည်းလွှင့်နေတဲ့တစ်ချိန်နဲ့တစ်ပြိုင်တည်းဓာတ်ရိုက်ကြည့်နိုင်မှာဖြစ်တယ်လို့နောက်မှလည်းအချိန်မီပြန်ကြည့်နိုင်ပါတယ်ဗျာအခုဆက်ပြီး layer စီးပွားသတင်းတွေကိုကြည့်အောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းမှုနောက်ဆက်တွဲပဋိပက္ခတွေမြင့်တက်နေတာအပါအဝင်73စီဝဲမရလို့စပားဆိုင်လေသမားတွေအခက်အခဲတွေဖြစ်နေရချိန်မှာလူစပားဆိုင်တောင်သူတွေ73စီဝဲယူနိုင်ဖို့စီစဉ်ပေးမယ်လို့ဆန်စပါအသင်းချုပ်ကပြောပါတယ်တခါပို့ကုန်ရငွေကို73စီတင်သွင်းမဲ့ကုမ္ပဏီထံပြန်ရောင်းဖို့စစ်ကောင်စီကတတ်မှတ်လိုက်ပါတယ်ဒီလိုလေယာစပြိုးရေးသတင်းတွေအဖြစ်တပတ်အတွင်းလေယာထွက်ကုန်တိနံတွေဈေးအတက်ကျတွေဘယ်လိုရှိနေပါသလဲလေယာစီးပွားသတင်းတွေကိုစူးစိပြီး Former Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့နှွေစပားဆိုင်တောင်သူတွေ73စီဒီဇယ်ဝယ်ယူနိုင်ဖို့အတွက်မြန်မာနိုင်ငံစံစပားအသင်းချုပ်ကသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ပေးသွားမယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်အခုနှစ်နွေစပားစိုက်ပျိုးရာသီမှာစပားထွင်းရဲ့စိုက်ပျိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်73စီဝယ်ယူအသုံးပြုနိုင်ရေးဆောင်ရွက်ပေးသွားမယ်လို့မြန်မာနိုင်ငံစံစပားအသင်းချုပ် MRF တန်ကသတင်းရရှိပါရယ်အမှန်တကယ်နွေစပားစိုက်ပျိုးတဲ့ A ကလိုက်တ A ကကိုနှစ်ကာလကနေ၅ကာလအတွင်းရည်တင်ဖို့လိုအပ်မှုနဲ့အညီဖြန့်ဖြူးပေးနိုင်ရေးစီစဉ်ထားပြီးမြို့နယ်အဆင့်တွေမှာနွေစပားကိုရည်တင်စိုက်ပျိုးဖို့နဲ့ဒီစားစီအလွယ်တကူဝယ်ယူရရှိနိုင်ရေးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းစီစဉ်နေတယ်လို့လည်းမြန်မာနိုင်ငံစံတော်အသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါရယ်အဲ့ဒီအစည်းအဝေးကိုစံတော်အသင်းချုပ်နဲ့အသင်းဝင်စံတော်အထူးပြုကုမ္ပဏီတွေကပူးပေါင်းဆောင်ရွက်တာဖြစ်ပြီးမိုးစဘာတွေရင့်မဲ့ပြီးမပြတ်စီးခင်ရိတ်သိမ်းနိုင်ဖို့နဲ့လူစဘာစိုက်ပျိုးနိုင်ဖို့အတွက်တနိုင်တပိုင်းလောက်ကငယ်လေသမားတွေကိုဦးစားပေးရောင်းချသွားမှာဖြစ်ပါရယ်ဒါအပြင်ထွက်ရှိလာတဲ့စပားတွေကိုကြိတ်ခွဲမဲ့စံဆက်တွေရဲ့အမှန်တကယ်အသုံးပြုမဲ့ဒီဇယ်စီပမာဏလိုအပ်ချက်ကိုလည်းတွက်ချက်ဆောင်ရွက်ပေးနေတယ်လို့ဆိုပါရယ်လက်တလုံးမှာ AROD တိုင်းရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းစကိုင်းတိုင်းမကွေးတိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ဒေသတချို့မှာမိုးစပားကိုရိတ်သိမ်းပြီးလူစပားစိုက်ပျိုးနိုင်ဖို့ပြင်ဆင်နေကြတာပါဈေးကွက်အတွင်း73စီရှားပါပြက်လက်မှုကြောင့်ဒီဇယ်တပေပါကိုကြက်၈သိန်းကနေ၁၀သိန်းကျော်အထိဈေးပေးပြီးခက်ခက်ခဲခဲဝယ်ယူနေရလို့နောက်ဆက်တွဲရိတ်ရွှေဆက်ငားရန်ကတွေပါမြင့်တက်နေတယ်လို့ပသိမ်မြို့နယ်ကလယ်သမားတအူးကပြောဆိုထားပါဗျ။
ပုဂ္ဂိုလ်ရောင်းဝယ်ကို73စီတင်သွင်းမဲ့ကုမ္ပဏီထံပြန်ရောင်းဖို့စစ်ကောင်စီကတမန်လိုက်ပါတယ်။ပြင်ပကိုဆန်စကွဲပဲမျိုးစုံနဲ့ပြောင်းတင်ပို့နေတဲ့ပုဂ္ဂိုလ်လုံငင်းရှင်တွေအနေနဲ့ပုဂ္ဂိုလ်ရောင်းဝယ်ပေါ်မိမိကိုယ်တိုင်73စီတင်သွင်းတာသို့မဟုတ်73စီတင်သွင်းမဲ့ကုမ္ပဏီကိုပြန်လည်ရောင်းချမယ်ဆိုရင်ပုဂ္ဂိုလ်ရောင်းဝယ်ပေါ်30 90ရာခိုင်နှုန်းစနစ်မှာအကျုံးဝင်မှာဖြစ်တယ်လို့စစ်ကောင်စီကပြောဆိုလိုက်တာပါ။ရရှိလာတဲ့ပုဂ္ဂိုလ်ရောင်းဝယ်ရဲ့30ရာခိုင်နှုန်းကဒါဘိုးဘယ်ရင်ညိုစေ2100ကျင်းနဲ့လေးလေးရာမှာဖြစ်ပြီး90ရာခိုင်နှုန်းကတော့နိုင်ငံခြားဝင်ကြီးဈေးကွက်မှာဖြစ်ပေါ်နေတဲ့ဈေးကွက်ပေါက်ဈေးအတိုင်း AD လိုင်စင်ရဘက်မှာရောင်းချခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့ပုဂ္ဂိုလ်ရောင်းဝယ်90ရာခိုင်နှုန်းကိုမိမိကိုယ်တိုင်73စီတင်သွင်းတာဒါမှမဟုတ်73စီတင်သွင်းမဲ့ကုမ္ပဏီကိုရောင်းချပေးရမယ်လို့သတ်မှတ်ထားပါတယ်73စီမတင်သွင်းခြင်းနဲ့လုပ်ငန်းရှင်တွေကတော့ရရှိလာတဲ့ပုဂ္ဂိုလ်ရောင်းဝယ်ရဲ့35ရာခိုင်နှုန်းကိုဘိုးဘယ်ရင်ညိုးဝင်လေးလေးနှုန်း2100ကျပ်နဲ့လင်းလင်းရမှဖြစ်ပြီး65ရာခိုင်နှုန်းကိုတော့ပြင်ပပေါက်ဈေးအတိုင်းရောင်းချခွင့်ရမှဖြစ်တယ်လို့ပုဂ္ဂိုလ်လုပ်ငန်းရှင်တို့ကပြောဆိုထားပါတယ်
တိုင်ဝမ်တို့ကြောင့်ကြံတယ်ဖို့အခက်ခဲတွေရှိနေတဲ့အတွက်စကိုင်းတိုင်းတွေကတရားဆက်ယုံကြီးတချို့လဲပန်းမှုရပ်တန့်နေပါတယ်။ပြည်တွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကြံတယ်ဖို့လမ်းခီးအခက်ခဲရှိနေတဲ့အတွက်စကိုင်းတိုင်းတွေကတရားဆက်ယုံကြီးတချို့လဲပန်းမှုရနာထားရတယ်လို့မြန်မာနိုင်ငံတရားနယ်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။လက်တလောလဲပန်းမှုရပ်တန့်နေတဲ့တရားဆက်ယုံတွေကတော့စကိုင်းတိုင်းကတာမြို့နယ်ကတရားတန်ချိန်တသိန်းကျော်ထိထုတ်လုပ်နိုင်တဲ့မောင်းကုံတရားဆက်ယုံနဲ့ကမ်ဘလူမြို့နယ်ကကမ်ဘလူတရားတန်းစဉ်ဆက်ယုံတို့ဖြစ်တယ်လို့ဆိုပါတယ်
။ဆက်ယုံကတော့ခုကတော့မတင်နိုင်တာကတရားတိုင်းနဲ့ပါပဲ။ကမ်ဘလူကတော့ဒီကနေ့ကလည်းပြန်လာ၊ဒီနေ့လည်းပြန်လာခဲ့တယ်။ဘုရားတွေကတော့လေဘူးစိုက်ပြထားပြီးမှဒီကျန်တဲ့ဟုတ်ခဲ့ကြတယ်။လေရီတော့ညဆောင်ရအောင်။တော့ဟိုကကတာမြို့နယ်ထဲမှာရှိတယ်။အဲ့ဒါကမောင်းကုန်းလေးကြားဆက်ဆက်ရှိတယ်။ဒီမှာတော့စောက်ကြည့်ဦးမှာပဲ။ဒီကက်စတက်ကိုလေဦးပါဆိုတော့တော့တော့ကျွန်တော်တို့ကဒီဇင်ဘာလတန်းတော့ခင်တော့ပေါ့။အခုတော့ဒီဇင်ဘာလကိုဆိုတော့နည်းနည်းစောက်ကြည့်ကြတာပေါ့။
ကြံကြိတ်ရာသီအတွင်းတရားဆက်ယုံတွေလဲပတ်နိုင်ခြင်းမရှိဘူးဆိုရင်ကြံစိုက်တောင်သူတွေအနေနဲ့ကြံကိုတကားကြီးချက်ပြီးမန္တလေးဈေးကွက်ကိုတင်ဖို့ရောင်းချရမှာဖြစ်တယ်လို့တရားအထွတ်နှုန်းရော့ချပြီးပြပကိုတရားတင်ဖို့မှုရော့ချသွားနိုင်တယ်လို့ဦးဝင်းထေးကပြောပါတယ်။ဒီကရမီးယား
အဖက်ကတော့ဒီလိုပေါ့။အခုလိုရှိတယ်ဗျ။ကျွန်တော်ရဲ့အရင်ကဖြစ်ချင်းလို့ဖွင့်ရချင်တာ။အဲ့ဒါလည်းဒီလိုမျိုးလေဒီလိုမျိုးဖြစ်ချင်းလို့ဖွင့်ရချင်တာ။အဲ့ဒါလည်းဒီတော့အမောက်အများကြီးကိုဆွဲရလို့ဒီအခေတ်ကတော့
လက်တလောပြည်တွင်းတရားဈေးကွက်မှာတော့တရားဈေးကမြင့်တက်နေပြီးရန်ကုန်ပြည်နယ်အောင်ဈေးကွက်မှာတရားတစ်ပိတ်သားကို3900ကနေ3930ကျပ်အထိပေါက်ဈေးရှိနေပါတယ်မန္တလေးဈေးကွက်မှာတော့တပိတ်သားကို3800ကျပ်လောက်ပေါက်ဈေးရှိနေတာကိုတွေ့ရပါတယ်အခုနှစ်မှာတရားကိုပြပတင်ပို့မှုအနေနဲ့အခွန်လျှော့ပေးနေတဲ့ VNN နိုင်ငံကိုအများဆုံးတင်ပို့နိုင်ဖို့ရည်မှန်းထားပြီးတန်ချိန်တသိန်းကျော်တင်ပို့သွားမယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောဆိုထားပါတယ်
အခုစပီးဒီစဘာလ20ရက်ကနေ26ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပြင်တွင်ဈေးကွက်ထဲကိုဆန်အစ်စ်တွေစတင်ဝင်ရောက်နေပြီဖြစ်ပေမဲ့လည်းဆန်ဈေးနှုန်းတွေကအသက်ပဲမှာပဲဆက်ရှိနေပါတယ်။မြန်မာပြင်တွင်ဆန်ဈေးကွက်တွင်မှာဆန်ကုန်တဲ့အတင်းကသတ်မှတ်ထားတဲ့ဆန်ဈေးနှုန်းမြန်မာနိုင်ငံဆန်စပါအတင်းချုံကသတ်မှတ်ထားတဲ့ဆန်ဈေးနှုန်းနဲ့အမေတကယ်ပြင်ပပေါက်ဈေးဆိုပြီးဈေးသုံးမျိုးဖြစ်ပေါ်နေတာပါ။လက်ရှိဈေးကွက်တွင်မှာအမေတကယ်အရောင်းဝယ်ဖြစ်နေတဲ့ဆန်ဈေးနှုန်းတွေကတော့ရွှေဘူပေါ်ဆန်အဟောင်းကတအေးကို39,000ကနေ39,500ကျပ်ရှိပြီးပြီးခဲ့တဲ့နိုဝင်ဘာလဈေးကွက်ပေါင်ဈေးနဲ့ရှင်ရင်တအေးကို15,000ကနေ2,000ကျပ်အထိဈေးမြင့်တက်လာပါတယ်။တခြားဆန်မျိုးစားတွေကတော့အသစ်အဝင်နဲ့နေသေးတာကြောင့်အသက်ဈေးနဲ့ဈေးငိန်နေတယ်လို့ဈေးကွက်တွင်ကပြောဆိုထားပါတယ်။လက်တော်ဈေးကွက်မှာအီယော်တီပေါ်ဆန်းဆန်အဟောင်းကတအိမ်ကို35,000ကျပ်ဖြစ်ပြီးအသေးက32,000ကနေ34,000ကျပ်
Javian sent hunger, the thing I don't jet you be. Javian sent digger, the thing lead on jet. Yakuze sent to a singer, go down not how jet did he bounce the shinibari.
Sound you are a disembara now so upper ma, a chinga laga yinuze, piamienta lavare. Thomas that I jashige agane, a good upper ma, piamienta lapsibare. Disembara now so baga, young old time soundy, laga yinuze to pay dago. လေးတော်ကိုရ950ငါးချက်တတ်မှတ်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကလေးတော်ရှိရာတစ်ဆယ်ချက်သာတတ်မှတ်ခဲ့တာဖြစ်လို့တပိတ်သားကိုတရားလေးဆယ်ငါးချက်ပြန်မြင့်တက်လာတာကိုတွေ့ရပါတယ်လက်တလုံးနိုင်ငံတကာစောင်းစီဈေးကမှလည်းဈေးနှုန်းတွေကျဆင်းနေပြီးပြည်တွင်းဒေါ်လာငွေလဲနှုန်းကတော့မြင့်တက်နေပါတယ်ဂျန်ကိုဘီနောက်ကုန်စည်တိုင်းဈေးကွက်မှာဒီဇင်ဘာ
26ရင်းကတရုတ်အလူတပိတ်တာကို2600ကနေ2800ကျပ်ဈေးရှိပြီးတရားကျပ်ဈေးကျဆင်းသွားပါတယ်။အောင်ပန်းအလူကတော့အမျိုးအစားလိုက်တပိတ်တာကို1600ကနေ3800ကျပ်ပေါင်ဈေးရှိပြီးဈေးငွေငယ်တာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စဉ်တို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
VOA Telegram Summit နာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချင်တဲ့သူများများထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။
မြွေအမေရိကန်တန်ရဲ့တရင်ကနေမနက်ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာအခုတော့ဥတုရာသီနဲ့နာဂတ်ကဘာအစီအစဉ်အလှည့်ကြပါပြီခဗာအပူချိန်တွေမြင့်တက်လာတဲ့အကျိုးဆက်ကြောင့်တဘာဝဘေးဒဏ်တွေပုံမပြင်းထန်လာတဲ့ဒီကနေ့ခေတ်မှာခင်မီနီးပညာတွေနဲ့ဥတုရာသီပြောင်းလဲမှုချော့ချရေးဝိုင်းဝန်းကြိုးပမ်းမှုတွေလည်းတိုးလာပါတယ်လေတုထဲမှာသိသိလာတဲ့ဖန်လုံအိမ်ဒဏ်ငွေတွေ စီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
28ဥဒုယသည်ညီလာခမကာဗွန်တန့်ွက်ကြာစင်းစေမဲ့ရွှေကျွင်းလောင်စာထုတ်ယူအသုံးပြုမှုအဆုံးသတ်ပြီးပြန်ပြည့်မြဲစွမ်းရည်တစ်ဖက်ပြောင်းလဲအသုံးပြုကြဖို့သဘောတူညီခဲ့တဲ့အချိန်မှာပဲလီရုတွေရောက်နေပြီဖြစ်တဲ့ကာဗွန်တန့်ွက်ဖယ်ရှားရေးဖက်ကိုလည်းအယုံဆိုင်ဆောင်ဝင်မှုတွေတိုးလာပါတယ်2008ခုနှစ်ကတည်းကတည်ထောင်ခဲ့တဲ့အိုင်စလန်ကျွန်းပေါ်က Carbfix ဆိုတဲ့နည်းပညာကုမ္ပဏီကတော့ကာဗွန်ဓာတ်တွေကိုကြောက်သားသူတွေထည့်သွင်းသိမ်းဆည်းသုံးလောင်းနေတဲ့လုပ်ငန်းဖြစ်ပါတယ်ကာဗွန်ဓာတ်တွေကိုရေတွေထဲမှာရောမီးသင်ကြောက်သူထဲမှာပါထိုးသွင်းပြီးတော့သုံးလောင်းနေတာပါ Carbfix ရဲ့အမှုဆောင်အရာရှိချုပ် Edda Aradotria ကအခုလိုရှင်းပြပါတယ်
Iceland is a good place to develop
Iceland ကတော့ carbon ဓာတ်တွေကိုကြောက်တုံးနေတဲ့ထဲတဲ့နည်းပညာအတွက်နေရာကောင်းတစ်ခုပါ Iceland ကျွန်းဆိုတာကမီးရောင်မြေဖြစ်ပြီးတော့မီးသင်ကြောက်တွေနဲ့ပြည်နေတော့အဲ့ဒီမှာရှိနေတဲ့ကြောက်တွေကတခြားကမ္ဘာနေရာတော်တော်များများကကြောက်တွေထက်သက်တမ်းနှုတ်ပါတယ်နောက်ပြီးဒီကမီးသင်ကြောက်တွေကပိုးပွားပြီးတော့စိတ်ဝင်ရလဲလွဲပါတယ်ပြောချင်တာကသူ့ထံမှာနေရာလွတ်တည်ရှိနေတော့ကာဗွန်ဓာတ်တွေပိုးပြီးတော့ထည့်သွင်းနိုင်တာပါ
Iceland ကျွန်းအနောက်တောင်ဘက်ကယူရာမော်မှာတည်ဆောက်ထားတဲ့ Olfus ဆက်ယုံမှာတော့ဓာတ်ငွေတူလောင်ယုံကနေပိုက်တွေနဲ့သွဲသန်းပို့လို့လာတဲ့ကာဗွန်ဓာတ်တွေကိုမြေအောက်ကဆုပ်ယူလာတဲ့ရေတွေထဲရောထည့်ပြီးမြေအောက်မီးသင်ကြောက်တွေထဲကိုထိုးသွင်းပါတယ်ရေတွေကကာဗွန်ဓာတ်ငွေရဲ့ဖော့ကုံကိုထိန်းချုပ်ထားတဲ့သတ္တိရှိပြီးမီးသင်ကြောင်နဲ့ထိလိုက်တဲ့အချိန်မှာကာဗွန်ဓာတ်ငွေတွေကကြောက်တဲ့အလင်းအမြန်စိမ်းဝင်သွားစေပါတယ်။ကိုပိုင်နည်းပညာတွေကိုအသုံးပြုလာတဲ့ Carbfix မှာ2012ခုနှစ်ကစပြီးကာဗွန်တန်ချိန်9000ကျော်ကိုတတ်သူတွေအဖြစ်အသွင်ပြောင်းခဲ့ပြီးပါပြီ
။ Mechanisms that transform CO2 into stone it's actually
ကာဗွန်ဓာတ်ငွေကိုကြောက်တုံးအဖြစ်ပြောင်းလဲပြီးတဲ့ယန္တရားတွေဟာတကယ်တမ်းကျတော့ကာဗွန်ဓာတ်ငွေကိုသဘာဝအတိုင်းအပြီးပိုင်းသိမ်းလိုက်တဲ့နည်းလမ်းဖြစ်ပါတယ်။ကမ္ဘာပေါ်ကကာဗွန်အားလုံးရဲ့96ရာခိုင်နှုန်းကျော်ဟာကျမတို့ခြေထောက်တွေနဲ့နင်းထားကြတဲ့ကြောက်တုံးတွေထဲမှာရှိနေတာပါ။သမုဒ္ဒရာထဲမှာသစ်ပင်တွေနဲ့မြေစည်းလွှာမှာပျော်ဝင်နေတဲ့ကာဗွန်ဓာတ်က1ရာခိုင်နှုန်းအောက်မှာပဲရှိပါတယ်။လေထုထဲရောက်နေတဲ့များပြားလှတဲ့ကာဗွန်ဓာတ်ငွေဆိုတာကလည်းကမ္ဘာမှာရှိတဲ့ကာဗွန်ဓာတ်ငွေရဲ့1ရာခိုင်နှုန်းအောက်ပဲရှိပါတယ်။
အရပ်စဘာမြပြည်တော်စု UAE မှာကျင်းပခဲ့တဲ့ COP 28ညီလာခံမှာတော့ကမ္ဘာကြီးပူနွေးလာစေတဲ့ကာဗွန်တန်းငွေတွေကိုဖမ်းယူတိုးလောင်နိုင်မယ့်နည်းပညာတွေကိုကုမ္ပဏီကြီးတွေနဲ့သက်ဆိုင်ရာအစိုးရတွေကတီထွင်ကြဖို့ပို့ပြီးတော့ရင်းနှီးမြှုပ်နှံကြဖို့သဘောတူညီခဲ့ကြပါတယ်။2015ပါရီသဘောတူညီမှုမှာကာဗွန်တန်းငွေထုတ်လုပ်မှုလျှော့ချရေးနိုင်ငံဆောင်သဘောတူညီခဲ့ကြပေမဲ့လက်ရှိအချိန်ထိကာဗွန်တန်းငွေထုတ်လုပ်မှုကလျော့မသွားတဲ့အပြင်2023ခုနှစ်မှာစံချိန်တင်အမြင့်ဆုံးတော်ရောက်ရှိခဲ့တယ်လို့ COP28 မှာတင်သွင်းခဲ့တဲ့အစည်းအဝေးတရမှာဖော်ပြပါရတယ်။ Gulfface Company ကတော့ဥရောပစိတ်ရုံအလုပ်ရုံတွေကလာတဲ့ကာဗွန်တန်ငွေတွေကိုတင်သွင်းပြီးမီးသင့်ကျောက်တွေထဲမှာထည့်သွင်းတူလောင်ဖို့ပြင်ဆင်နေပါရတယ်။လက်ရှိဆောက်လုပ်နေတဲ့ကိုရာစိတ်ရုံကတော့အရွယ်အစားအကြီးဆုံးဖြစ်ပါတယ်။
Kyoto Terminal is the biggest project that we're working on, and that is where we will be bringing in CO2 captured in neighboring countries.
လက်ရှိစောင့်နေတဲ့ကိုရာစက်ရုံကတော့အကြီးဆုံးလုပ်ငန်းဖြစ်ပြီးတော့အဲ့ဒီမှာအင်းကြီးချင်းတိုင်းပြည်တွေကစုပ်ယူသိမ်းဆည်းထားတဲ့ကာဗွန်တန်းငွေတွေကိုယူပြီးတော့သုံးမှာပါ။အဲ့ဒီလုပ်ငန်းအခြေအနေပေါ်မူတည်ပြီး2029ခုနှစ်လောက်ကြာရင်တော့ကာဗွန်တန်းငွေတွေကိုအိုက်စ်လန်ကျွန်းစီမှာစီးပွားဖြစ်တင်သွင်းခွင့်ပြုသွားမှာဖြစ်ပါတယ်။2024ခုနှစ်ထဲမှာနည်းနည်းချင်းစမ်းသပ်ကြည့်ဦးမှာပါ။ဆွစ်ဇာလန်နိုင်ငံကနေကာဗွန်တန်းငွေတွေကွန်တိန်နာတစ်လုံးနဲ့အိုက်စ်လန်ကိုပထမဆုံးသယ်လာတာကတော့တစ်နှစ်လောက်တောင်ရှိနေပါပြီ
။ကိုရာဆက်ရုံကိုအပြည့်အဝလက်ပတ်နိုင်တဲ့အချိန်ကြရင်တော့ကာဗွန်တန်းငွေတန်ချိန်3သန်းအထိမီးသင့်ကျောက်သွတဲ့ထည့်သွင်းတူလောင်နိုင်လိမ့်မယ်လို့ Gulfface ကရည်မှန်းထားပါတယ်။ဥဒ္ဒယာတိပြောင်းလဲမှုလျှော့ကြရေးလူထုထဲကာဗွန်တန်းငွေဖယ်ရှားနေတဲ့နည်းလမ်းနဲ့နည်းပညာတွေဘလောက်ထိရောက်မှုရှိသလဲဆိုတာလေ့လာစူးစမ်းခဲ့ကြတဲ့အိန္ဒိယနာသက္ကသိုလ်ပြည်သူ့သဘာဝပတ်ဝန်းကျင်ဌာနတွဲဖက်ပါမောက်ခJerome Dumachia ကအခုလိုသုံးသပ်ပါတယ
် Carbon dioxide removal is taking carbon dioxide that is already
ဒါဒီဥဒပြောင်းလဲမှုတိုက်ဖြတ်ရေးရဲ့အဓိကတော့ချက်ကတော့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုအတတ်နိုင်ဆုံး short ချဖို့ဖြစ်ပါတယ်ဖန်လုံအိမ်ဓာတ်ငွေ short ချနိုင်လေလေကာဗွန်ဓာတ်ငွေဖယ်ရှားရေးအပေါ်မှီခိုမှုနည်းလေလေပါပဲတစ်တော်တွေစိုက်ပြီးသဘာဝနည်းနဲ့ပဲဖြစ်ဖြစ်လေတူတဲကနေဓာတ်ရိုက်ဆွတ်ယူတာပဲဖြစ်ဖြစ်ကာဗွန်ဓာတ်ငွေဖယ်ရှားမှုဆိုတာလက်ရှိပေါ်ပေါက်နေတဲ့ပြဿနာကိုဖြေရှင်းတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုထိန်းချုပ်ဖို့ဆိုရင်တော့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုနဲ့ရုပ်ကျွင်းလောင်စာသုံးစွဲမှုတွေအတတ်နိုင်ဆုံးရှော့ချသွားမှဖြစ်ပါလိမ့်မယ်။
ဖလောအိမ်တန်းငွေလုံးဝမထွက်တဲ့ပြန်ပြည့်မြဲစွမ်းအင်တွေဖက်ကူးပြောင်းမဲ့ကိစ္စဟာရှေ့လျားပြီးတော့အခက်အခဲတွေလည်းရှိနိုင်ပါတယ်။အထူးသဖြင့်ရုပ်ကျွင်းလောင်စာတွေကိုမိခိုလဲပတ်နေရတဲ့ဆက်မှုလုပ်ငန်းကြီးတွေကြောင့်ပိုးပြီးတော့ခက်ခဲမဲ့သဘောပါ။ဒါကြောင့်လည်းတန်ရှင်စွမ်းအင်ဖက်ပြောင်းလဲနေတဲ့ကာလအတွင်းကာဗွန်တန်းငွေတွေကိုဆက်ပြီးတော့ဖမ်းယူတိုးလောင်မှုတွေဆက်လုပ်ကိုင်မှဖြစ်မယ်လို့ပညာရှင်တွေကထောက်ပြနေတာဖြစ်ပါတယ်။လက်ရှိချိန်နေ့ကာဗွန်တန်းငွေတွေကိုအစင့်မြင့်နီးပညာမျိုးမျိုးနဲ့ဖမ်းယူတိုးလောင်နေတဲ့ထိတ်တန်းကုမ္ပဏီကြီး၁၀ခုထက်မနည်းရှိနေပြီးအမေရိကန်၊ဗြိတိန်၊ကနေဒါ၊အိန္ဒိယ၊တရုတ်၊အီတလီနဲ့အိုက်စ်တန်မှာစေယုံခွဲတွေတိစောက်ထားကြတာဖြစ်ပါတယ်။ကျွန်မနဂါဝ
ါနားလောက်တက်ဆက်ခဲ့တာပါဗျာ။အခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။မြန်မာနိုင်ငံမြောက်ပိုင်းဒေသမှာစစ်ပွဲတွေကြားပိတ်မိနေတဲ့ BNN နိုင်ငံသား400နီးပါးကိုစနေနေ့မနေ့ခင်းကနေရက်ပြန်ပို့တဲ့အကြောင်း BNN သတင်းတွေမှာရေးပါတယ်။ဒီဇင်ဘာ4ရက်ကနေ6ရက်တုန်းကလည်းခုလိုနေရက်ပြန်ပို့တဲ့ BNN နိုင်ငံသားရာလက်ချီရှိခဲ့ပြီးအခုဆိုရင်တော့စုစုပေါင်း1400နီးပါးပြန်ပို့ခဲ့ပြီးဖြစ်ပါတယ်။တခါနိုင်ငံတကာသတင်းတွေမှာတော့ Israel ကိုအရေးပေါ်လက်နက်တွေထပ်မံရောင်းချဖို့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကတောက်ကြနေကအတည်ပြုလိုက်ပါတယ်။နိုင်ငံသားစစ်တပ်တစ်ခုကိုစစ်လက်နက်ပစ္စည်းတွေရောင်းချဖို့ဆိုရင် Congress လွှတ်တော်မှာပြန်လည်သုံးသပ်ရတဲ့လုပ်ငန်းစဉ်ရှိပေမဲ့ဒါကိုကြော်ပြီးဒေါ်လာ148တန်းခွဲဖို့လက်နက်တွေအစ္စရေးကိုအရေးပေါ်ရောင်းချဖို့အတည်ပြုလိုက်တာဖြစ်ပါတယ်။တခါကိုပိုင်အုတ်ချုပ်ခွင့်ရထိုင်ဝမ်မှာတော့ဇန်နဝါရီလ13ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဝင်ပြိုင်ကြမယ်သမ္မတလောင်းတွေကတော့တရုတ်အစိုးရနဲ့ငြိမ်းချမ်းတဲ့ဆက်ဆံရေးတိစောက်လိုတဲ့ဆန္ဒရှိတာကိုထုတ်ပေါ်ကြပါတယ်။ရွေးကောက်ပွဲမှာလာလအရှိဆုံးဖြစ်တဲ့ထက်ကပြေးနေတဲ့အာဏာရဒီမိုကရက်တစ်ပါတီ DPP ရဲ့ဒုဥက္ကဋ္ဌဝီလျံလိုင်းကတော့သူ့အနေနဲ့တရုတ်အစိုးရနဲ့စကားပြောဖို့လမ်းဖွင့်ထားကြောင်းစနေနေ့ကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့မကြာခင်ကူးပြောင်းတော့မယ့်နှစ်သက်ကိုကြိုးဖို့ပြင်နေကြပါတယ်။ American New York မြို့လေကအထင်ကြီး Times Square ရင်ပြင်မှာတော့ဒီနှစ်နှစ်သက်ကူအကြိုညမှာစုဝေးလာကြမဲ့လူတသန်းလောက်ကိုဒီလိုစုဝေးတဲ့လူအုပ်ကြီးတဲ့ရောင်စုံဆက်ကူတွေတဲဖို့ရောင်စုံဆက်ကူပေါင်ချိန်3,000ကျော်နဲ့ပြင်ဆင်ထားပါတယ်။ဗြိတိန်နိုင်ငံမှာတော့နိုင်ငံမှာအကြီးဆုံးမီးရှူးမီးပန်းပြပွဲကြီးကျင်းပဖို့ရှိနေပါတယ်။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲဗျာ။အခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုစော်မိုးကျော်ဖြစ်ပြီးရုပ်သံဒါရိုက်တာက James Pitt ဖြစ်ပါတယ်ဗျ။အခုအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ ကိုဒေတာတဲကဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ bambis.boynews.com ကိုပေးနိုင်ပါတယ်။ဒီကနေ့ပတ်အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ဗျာ။အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ။ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။သောတာရှင်တွေကမြမပြည်သူပြည်သားအားလုံးနှစ်သက်ကူးချိန်မှာဘေးအန္တရာယ်ကင်းသောကခတ်သိမ်းရှင်းနေပြီးကျန်းမာရွှင်လန်းကြပါစေ။ကျွန်တော်ညင်းကြပါခင်ဗျာ။